Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသတားရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အသံရ2020ခုနှစ်နိုဝင်ဘာလ20ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီလိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190ရောကနေထုတ်လွှင့်ပေးနေပါပါရှင်။ကျမနင်္ဂလာပါဒီကနေ့ညဖက်ထိတ်တန့်ရသတင်းတွေကိုတင်ပြပေးမှာပါအမေရိကန်ပြည်ထောင်စုတောင်ပိုင်းကဂျော်ဂျီယာပြည်နယ်မှာနှစ်ပေါင်း30နှစ်ပါအတွင်းပထမဆုံးအနေနဲ့ဒီမိုကရက်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်အနိုင်ရလိုက်ပါတယ်မဲစီယင်5သနေပါကိုလက်နက်တစ်ခုချင်းပြန်ပြီးတော့ရေတွက်ချက်အရသမ္မတထရမ့်ထံမစ္စတာဘိုင်ဒန်က6ခါမဲ12,000ကျော်အသားရတာကြောင့်ရွေးကောက်ပွဲတာဝန်ရှိသူတွေကြေညာခဲ့ပြီးတဲ့နောက်မှာတော့ပြည်နယ်ကုစလဲမဲ16မဲကိုမစ္စတာဘိုင်ဒန်အနိုင်ရကြောင်း AP သတင်းဌာနကကြာတာပြည်နယ်မှာကြေညာခဲ့တာပါရွေးကောက်ပွဲအနိုင်ရဖို့လိုအပ်တဲ့ကုစလဲမဲ290ကိုရရှိခဲ့တဲ့အချိန်တုန်းကလည်းမစ္စတာဘိုင်ဒန်ကိုရွေးကောက်ခံသမ္မတအဖြစ် AP ကအတိအမှတ်ပြုကြေညာခဲ့တာပါ။ဂျော်ဂျီယာပြည်နယ်မှာအနိုင်ရလိုက်တဲ့အတွက်မစ္စတာဘိုင်ဒန်ရရှိလိုက်တဲ့ကုစလဲမဲစုစုပေါင်းက306မဲအထိရှိသွားပါတယ်။ဂျော်ဂျီယာပြည်နယ်သမ္မတရွေးကောက်ပွဲရဲ့အစောပိုင်းမဲရလာတဲ့အရာမစ္စတာဘိုင်ဒန်ကမဲအသားရနေကြောင်းတာဝန်ရှိသူတွေကြေညာခဲ့တဲ့အချိန်မှာကုစလဲလောင်းနှစ်ယောက်ကြားမဲရလာက3.3ရခိုင်နှုန်းသာကွာတဲ့အတွက်အဲ့ဒီအချိန်တုန်းကတော့ဂျိုးဘိုင်ဒန်ကိုအနိုင်ရသူအဖြစ် AP ကချက်ချင်းမကြေညာခဲ့ပါဘူး။အဲ့ဒီလိုမဲတွေပြန်ရေးတွက်ဖို့ဖြစ်လာနိုင်ခြေရှိတဲ့နေရာတွေမှာ AP ကအနိုင်ရသူကိုချက်ချင်းမကြေညာပဲစောင့်ကြည့်လိုက်ရှိပါတယ်။ဂျော်ဂျီယာပြည်နယ်မှာမဲတွေမဖြစ်မနေပြန်ရည်တွဲရမယ်ဆိုတဲ့ဥပဒေမျိုးပြဋ္ဌာန်းထားတာမရှိပေမဲ့ကိုစလဲတွေကြားမဲရလာကွာဟာမှုက3.5ရခိုင်နှုန်းထက်နည်းနေမယ်ဆိုရင်တော့ကိုစလဲတအူးကတောင်းဆိုလာရင်ပြန်ရည်တွဲဖို့ခွင့်ပြုထားတာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာနိုဝင်ဘာ3ရက်နေ့မှာကျင်းပတဲ့ရွေးကောက်ပွဲရလာကိုလက်မခံဘဲကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ဆိုင်တဲ့တည်င်းအခြေလက်တွေကိုအစိုးရတာဝန်လွှဲပြောင်းရေးအဖွဲ့မရအောင်ဟန်တာထားတဲ့အပေါ်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကကြာတာပတင်းနေ့မှာပြင်းပြင်းထန်ထန်ငွေဖန်လိုက်ပါတယ်။ထရမ့်ဘလို့တွေးနေတယ်လဲဆိုတာမှန်းရခက်တယ်လို့ရွေးကောက်ပွဲမှာရှုံးနေတာကိုသူသိလိမ့်မယ်ဆိုတာသိကြပါတယ်လို့မစ္စတာဘိုင်ဒန်ကပြောဆိုခဲ့ပါတယ်။သမ္မတထရမ့်အခုလိုလုပ်ကွယ်နေရတဲ့အကြောင်းရင်းကိုနားမလည်နိုင်ပေမဲ့ဒါကသိက္ကိုဆိုးွားတဲ့လုပ်ရဖြစ်တယ်လို့လည်းမစ္စတာဘိုင်ဒန်ကပြောဆိုခဲ့တာပါဒီမိုကရက်နဲ့ရီပဘလစ်ကင်ပြည်နယ်အုပ်ချုပ်ရေးမှူးဆရာကိုကြာတာပတင်းနေ့ကအွန်လိုင်းပေါ်မှာဆွေးနွေးပွဲလုပ်ပြီးချိန်မှာတော့တည်င်းထောက်တွေနဲ့လည်းမစ္စတာဘိုင်ဒန်တွေ့ဆုံခဲ့ပါတယ် Thanksgiving ကျေးဇူးတော်နေ့နဲ့ Christmas အားလည်းမတိုင်ခင်နိုင်ငံတော်ဝန်ဆေးရုံတွေမှာကိုဗစ်ရောဂါကူးခံထားသူတိုးလာနေတာကိုလည်းမစ္စတာဘိုင်ဒန်ကထောက်ပြခဲ့ပါတယ်ဒီဖြစ်ကြောင်ဈေးဌာနနဲ့ဈေးဝန်ထမ်းတွေအပေါ်ဝန်ပိလာစေပြီးနိုင်ငံစီးပွားရေးကိုပါအကြီးအကျယ်ထိခိုက်လာစေမယ်လို့လည်းသတိပေးခဲ့တာပါပြည်နယ်အုပ်ချုပ်ရေးမှူးတွေအနေနဲ့အကူအညီလိုအပ်လာရင်အင်ဂျီရောမှာတူရှိနေမယ်ဆိုတာသတိရပါလို့လည်းမစ္စတာဘိုင်ဒန်ကအုပ်ချုပ်ရေးမှူးတွေကိုကြာတာပြည်နယ်အွန်လိုင်းဆွေးနွေးခါမှာပြောဆိုခဲ့ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲအနိုင်ရရဲ့အကျိန်းနဲ့ရှင်မရတဲ့မီရှိဂန်ပြည်နယ်ကအဓိကရီပဘလစ်ကင်လွှတ်တော်အမတ်တွေကိုသမ္မတဒေါ်နယ်ထရမ့်ကအင်ဂျီရောကိုတောက်ကြနေမှာဖိတ်ခေါ်ထားပါတယ်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရခဲ့တဲ့ဒီပြည်နယ်မှာမဲရီတွမ်မှုတွေနဲ့ပတ်သက်လို့သမ္မတထရမ့်ရဲ့တရားရေးစိန်ခေါ်ချက်တွေလည်းမအောင်မြင်ခဲ့ပါဘူး။အင်ဂျီရောကိုမီရှိဂန်ပြည်နယ်လွှတ်တော်အမတ်ဘယ်နှစ်ယောက်လာမလဲဆိုတော့လည်းသမ္မတထရမ့်ဘာတွေပြောမလဲဆိုတာကတော့အရှင်းရှင်းလင်းလင်းမရှိပါဘူး။မီရှိဂန်ပြည်နယ်မဲရလာတွေနဲ့ပတ်သက်လို့တရားရေးစိန်ခေါ်ချက်တွေကိုသမ္မတထရမ့်ရဲ့ရှေ့နေတွေကကြာတာပြည်နယ်မှာရုပ်သိမ်းခဲ့တာပါ။သမ္မတထရမ့်ရှုံးနိမ့်ခဲ့တဲ့ပြည်နယ်တွေမှာမဲရလာတွေပြောင်းသွားအောင်လို့သူ့ရဲ့တရားရေးအဖွဲ့ကလုပ်ကိုင်နေချိန်မှာပဲမီရှိဂန်ပြည်နယ်လွှတ်တော်အမတ်တွေကိုအင်ပီရိုစီထူးထူးခြားခြားဖိတ်ကြားတာလည်းဖြစ်ပါတယ်။မီရှိဂန်ပြည်နယ်ရွေးကောက်ပွဲမှာဂျိုးဘိုင်ဒန်ကမဲသသိန်းခွဲကျော်ပိုရခဲ့တာကြောင့်ပြည်နယ်ကိုယ်စားလှယ်မဲ16မဲကိုတရားဝင်အနိုင်ရမယ့်အနေအထားဖြစ်နေပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲအနိုင်ရဖို့ဆိုရင်တနင်္ဂနွေလုံးမှာရတဲ့စုစုပေါင်းမဲအရေးအတွက်တွေကိုမူတည်ဆုံးဖြတ်တာမဟုတ်ပဲကိုယ်စားလှယ်မဲ938မဲထဲကအနည်းဆုံး290ရမသားလင်အနိုင်ရမှာဖြစ်ပါတယ်။ကိုစလဲမဲ290ကျော်ရထားတဲ့ဂျိုးဘိုင်ဒန်အတွက်လဲမီရှိဂန်ကိုစလဲမဲတွေကအထူးကကြတဲ့အခမ်းကဏ္ဍမှာရှိနေတာဖြစ်ပါတယ်။မြောက်ကိုရီးယားလုံသမားတွေကိုအတင်းကျပ်လုခိုင်းစေနေတယ်ဆိုရဲဆွဆွဲချက်တွေကြောင့်ကုမ္ပဏီတစ်ခုကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကကြာတာပြည်နယ်မှာတန်ခါအရေးယူမှုတွေချမှတ်လိုက်ပါတယ်။ရုရှားဆက်လို့ရေးကုမ္ပဏီ Macron LLC နဲ့ရုရှားနိုင်ငံမှာလုပ်ငန်းလည်ပတ်နေတဲ့မြောက်ကိုရီးယားရဲ့ Korean Coastin အထွေထွေကုမ္ပဏီ Corporation ကိုအရေးယူတန်ခါလိုက်တဲ့အကြောင်းအမေရိကန်ဘဏ္ဍာရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားအလုပ်သမားအားလုံးကို2019ဒီဇင်ဘာ22ရက်နေ့နောက်ဆုံးထားပြီးတော့နေရက်ပြန်ပို့ရမယ်ဆိုတဲ့ကုလသမဂ္ဂအလုံးကြီးရေးကောင်စီရဲ့ပြောင်းလဲချက်ကိုမလိုက်နာတဲ့အတွက်အခုလိုတန်းခတ်မှာပါမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စီစဉ်တွဲနိုင်ငံခြားဝင်ငွေမရအောင်ထိန်းချုပ်တဲ့အနေနဲ့ကုလသမဂ္ဂကအဲ့ဒီလိုပြတ်ထန်ခဲ့တာပါအခုချက်မှတ်လိုက်တဲ့တန်းခတ်အရေးယူမှုအရအမေရိကန်ပြည်ထောင်စုမှာရှိတဲ့အဲ့ဒီကုမ္ပဏီတစ်ခုရဲ့ပိုင်ဆိုင်မှုအားလုံးကိုအစိုးရကကန့်သတ်ထိန်းချုပ်ထားမှာဖြစ်ပြီး Office of Foreign Access Control OFAC လို့ခေါ်တဲ့အမေရိကန်နိုင်ငံရဲ့ချာငွေကြေးနဲ့ပစ္စည်းပေါ်စဲမှုထိန်းချုပ်ရေးဆိုင်ရာဌာနစီကိုအစီအခံတင်ပြမှာဖြစ်ပါတယ်
တန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်လိုင်းကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာဒီမိုကရေစီချိုးပြူကရင်တက်မတော် DKB ကကလေးသင်ငယ်တွေကိုတပ်သားဖြစ်စုဆောင်အသုံးပြုနေတာတွေကိုအဆုံးသတ်ဖို့ကုလသမဂ္ဂနဲ့ပူးတွဲလုပ်ငန်းအစီအစဉ်တရက်ကိုဒီနေ့မှလက်မှတ်ရေးထိုးလိုက်ပါတယ်ကလေးသင်ငယ်တွေပေါ်မှာကြီးမားတဲ့ချိုးဖောက်မှုတွေကိုစောင့်ကြည့်အစဉ်ခံတင်ပြတဲ့နိုင်ငံအဆင့်အထူးတောင်အဖွဲ့ CTFMR နဲ့ DKB တို့အင်တာနက်အွန်လိုင်းကနေတဆင့်လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ဒါဟာကုလသမဂ္ဂအဖွဲ့နဲ့မြန်မာနိုင်ငံမှာရှိတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ကြားရေးထိုးတဲ့ပထမဆုံးနှစ်ဖက်ပူးတွဲလုပ်ငန်းစဉ်တရဖြစ်ပါတယ်။ DKB ဘက်ကအခုလိုကတိပြုလက်မှတ်ရေးထိုးခဲ့တဲ့အတွက်ချီးကျူးကြောင်းလက်နက်ကိုင်ပဋိပက္ခဒဏ်ခံရတဲ့ကလေးသင်ငယ်တွေနဲ့လူအတိုင်းဝိုင်းတွေကိုကာကွယ်စောင့်ရှောက်ဖို့ကအရေးကြီးတယ်ဆိုပြီးတော့ CTFMR အဖွဲ့ကပြောပါတယ်။အခုလိုလက်မှတ်ရေးထိုးလိုက်ခြင်းအပြင် DKB တပ်ဖွဲ့ကိုကလေးစစ်သားအဖြစ်အသုံးပြုနေတဲ့လက်နက်ကိုင်အဖွဲ့စင်းတွေကနေပယ်ဖြတ်ဖို့အတွက်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့လည်းပြောပါတယ်။ DKB တပ်ထဲမှာကလေးစစ်သားအသုံးပြုတာတွေရှိခဲ့တယ်လို့2013ခုနှစ်ကစပြီးဖော်ပြခဲ့ရင်မလဲနောက်ပိုင်းစီရင်ခံစားတွေမှာတော့မတွေ့ရှိရတော့ဘူးလို့ပြောပါတယ်။ DKB အနေနဲ့2018ခုနှစ်ကစပြီးတော့ CTFM အဖွဲ့နဲ့ပူးပေါင်းဆောင်ရွက်ခဲ့ပြီးသူတို့အဖွဲ့အတွင်းမှာကလေးစစ်သားအသုံးပြုတာတွေနဲ့ကြီးမားတဲ့ချိုးဖောက်မှုတွေမရှိတော့ကြောင်းပြသဖို့စိတ်အားထက်သန်နေပြီးတော့ကုလသမဂ္ဂရဲ့ကလေးစစ်သားအသုံးပြုမှုစီရင်ခံစားတွေကနေပယ်ဖျက်ခံရဖို့အတွက်ကြိုးပမ်းနေတယ်လို့လည်းဒီ KPA စီဦးစီးချုပ်ဗိုလ်ချုပ်ကြီးစောမိုးရှိကပြောပါတယ်ဒီခန်းနာကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဗာဂျီနီးယားဂမ်ဘာတက်ရောက်ပြီးတော့မျက်မြင်သွင်းစေဖြစ်လက်မှတ်ရေးထိုးခဲ့ပါတယ်ဒါပြင်မြို့သားပြန်လည်သိမ်းမြိုင်ရေးနဲ့ငြိမ်းချမ်းရေးဘုဌာနငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းနဲ့မြန်မာနိုင်ငံမှာရှိတဲ့သံတမန်တွေကုလသမဂ္ဂအေဂျင်စီတွေလည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာရရှိစည်းဝိုင်းဖွံ့ဖြိုးတိုးတက်မှုနဲ့လူမှုအတိုင်းအတာတစ်ခုတည်ဆောက်နိုင်မှုအတွက် APEC လို့ခေါ်တဲ့ Asia Pacific ဒေသစည်းဝိုင်းပူးပေါင်းဆောင်ရွက်မှုအဖွဲ့ဝင်နိုင်ငံတွေနဲ့အတူလက်တွဲလှုပ်ဆောင်သွားမှာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ် Yoshihide Suga ကဒီနေ့မှပြောလိုက်ပါတယ်။မလေးရှားနိုင်ငံကဥဆောင်ကျင်းပတဲ့2020 APEC အဖွဲ့အမှုဆောင်ရာရှိချုပ်တွေရဲ့ဆွေးနွေးပွဲအတွင်း online ကနေတဆင့်ဝန်ကြီးချုပ် Suga ကပြောကြားလိုက်တာဖြစ်ပါတယ်
။日本は APEC と共に全ての人々が活躍し成長を実感し
ဒီမနိုင်ငံအနေနဲ့ APEC အဖွဲ့ဝင်အနေနဲ့အတူတွဲပြီးလူတိုင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုရဲ့အကျိုးကျေးဇူးတွေကိုခံစားနိုင်စေမဲ့ရေရှည်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ပြဿနာအကျပ်တဲမျိုးစုံကိုခံနိုင်ရှိတဲ့လူမှုအတိုင်းအဝန်တစ်ခုပေါ်ပေါက်လာအောင်ရည်ရွယ်ပြီးလှုပ်ဆောင်သွားမှာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ဆူဂါကပြောသွားတာဖြစ်ပါတယ်။ COVID-19 ကာယရောဂါကြောင့်ထိခိုက်သွားတဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးပြန်လည်ရှင်သန်ဖို့အတွက်တခုတည်းသောနည်းလမ်းကတော့ဈေးကွက်တွေကိုဖွင့်ထားဖို့ဖြစ်တယ်လို့ဂျပန်နဲ့နယူးဇီလန်ခေါင်းဆောင်တွေကပြောပါတယ်။အင်ဒိုပစိဖိတ်ဒေသမှာသာယာဝါပြောင်းမှုရှိစေဖို့အတွက်လွတ်လပ်စွာကုန်သွယ်ခွင့်ရှိဖို့ကအခြေခံအုတ်မြစ်ဖြစ်တယ်လို့ပြောကြားလိုက်ပြီးအချို့နိုင်ငံတွေအနေနဲ့ကုန်သွယ်ရေးအရကိုကျိုးစည်းဝါးကာကွယ်တာတွေမလုပ်ကြဖို့ကိုလည်းသတိပေးလိုက်ပါတယ်ခင်ဗျာ။ဗီယက်နမ်ပြည်တွင်းနိုင်ငံရေးနဲ့ပတ်သက်ပြီးတော့ Facebook ပေါ်မှာရေးသားဖော်ပြနေကြတာတွေကိုပို့ပြီးတော့စင်ဆာလုပ်ဖို့ဗီယက်နမ်အစိုးရကဖိအားပေးနေတဲ့အပေါ်မှာ Facebook ကမလိုက်နာဘူးဆိုရင်ဗီယက်နမ်မှာ Facebook ကိုပိတ်ပစ်မယ်လို့ချင်းချောက်ထားတဲ့အကြောင်း Facebook ကုမ္ပဏီရဲ့အကြီးတန်းတာဝန်ရှိသူတူကရိုက်တာသတင်းဌာနကိုပြောပါတယ်ဗီယက်နမ်မှာအစိုးရကိုစန့်ကျင်တဲ့ပြောဆိုရေးသားမှုတွေကိုသိသိသာစဉ်းစားတိဖြတ်မှုတွေလုပ်ဖို့ဗီယက်နမ်အစိုးရဘက်ကပြီးခဲ့တဲ့ဧပြီလမှာတောင်းဆိုခဲ့တာကို Facebook ကုမ္ပဏီဘက်ကလိုက်နာခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အစိုးရကိုဝေဖန်တဲ့ post တွေကိုကန့်သတ်မှုတွေထပ်တိုးလုပ်ဖို့ဗီယက်နမ်ဘက်ကပြီးခဲ့တဲ့ August လမှာနောက်တစ်ကြိမ်ထပ်ပြီးတော့ Facebook ကုမ္ပဏီကိုတောင်းဆိုခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့ဧပြီလကကျွန်တော်တို့သဘောတူညီမှုရခဲ့ကြပါတယ်။ Facebook ကုမ္ပဏီအနေနဲ့လည်းသဘောတူညီချက်မှာပါတဲ့အတိုင်းလိုက်နာခဲ့ပြီးတော့ဒီသဘောတူညီချက်အတိုင်းဗီယက်နမ်စိုးရဘက်ကလည်းလှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ကြောင်း Facebook ကုမ္ပဏီရဲ့အမည်မဖော်လိုတဲ့တာဝန်ရှိသူတူကပြောပါတယ်။ဗီယက်နမ်နိုင်ငံမှာကန့်သတ်နေတာတွေကိုထပ်တိုးလှုပ်သွားဖို့ဗီယက်နမ်ဘက်ကနောက်တစ်ကြိမ်ထပ်တောင်းဆိုလာပြီးအဲ့ဒီတောင်းဆိုမှုထဲမှာတော့တကယ်လို့ဒါကိုမလိုက်နိုင်ဘူးဆိုရင်ဘာတွေဖြစ်လာနိုင်လဲဆိုတဲ့ခြိမ်းခြောက်မှုတချို့လည်းပါဝင်တယ်လို့သူကဆက်ပြောပါတယ်။ဒီခြိမ်းခြောက်မှုထဲမှာတော့ Facebook ကိုဗီယက်နမ်နိုင်ငံမှာလုံးဝအသုံးပြုလို့မရအောင်ပိတ်ပစ်သွားမယ်ဆိုတာပါဝင်ပါတယ်။Facebook ကုမ္ပဏီဟာဗီယက်နမ်ဈေးကွက်ကနေနှစ်စဉ်အမေရိကန်ဒေါ်လာ1ဘီလီယံလောက်ဝင်ငွေရရှိနေတာဖြစ်ပါတယ်ခင်ဗျာ။ဗ ကမ္ဘာ့ဘဝကိုဗစ် -19 ရောဂါကူးစက်မှုတွေမှာတော့အမေရိကန်ပြည်ထောင်စုကရောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ဆက်ပြီးတော့ရှိနေပါတယ်။အမေရိကန်မှာကိုဗစ် -19 ရောဂါကူးစက်သူဥယျာဉ် 17.9 သန်းကျော်နဲ့သေဆုံးသူ 3,000 ကျော်ရှိလာပြီဖြစ်ပါတယ်။အမေရိကန်ပြည်သူတွေအနေနဲ့ရှေ့သတင်းမှတ်အတွင်းကြားအောင်ပဲကျေးဇူးတော်နေ့အခမ်းအနားကိုဘယ်မှမသွားဘဲအိမ်မှာပဲနေကြဖို့နဲ့သူတို့ရဲ့အားလည်းအစည်းအဝေးတွေကိုပြန်ပြီးတော့စဉ်းစားကြဖို့အမေရိကန်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC နဲ့တခြားကျန်းမာရေးမဟာမိတ်အဖွဲ့၃ဘွဲ့ကတီးခြားကြေညာချက်တွေမနေ့ကထုတ်ပြန်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာတော့ရောဂါကူးစက်သူ၉သန်းကျော်နဲ့ဒုတိယအများဆုံးဖြစ်နေပြီးတော့အိန္ဒိယနိုင်ငံမှာဒီနေ့ရောဂါကူးစက်သူ45,000ကျော်ရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယပြည်ထဲနောက်ဘရာဇီးနိုင်ငံကတော့ကူးစက်သူ6သန်းကျော်နဲ့ကူးစက်မှုတတိယအများဆုံးနိုင်ငံဖြစ်ပါတယ်။ဒါပြင်အမေရိကန်ရဲ့အိန္ဒိယမက္ကဆီကိုနိုင်ငံမှာတော့သေဆုံးသူ3,000ကျော်ရှိသွားပြီဖြစ်ပြီးတော့မက္ကဆီကိုနိုင်ငံဟာကိုဗစ် -19 ရောဂါကြောင့်သေဆုံးသူ3,000ကျော်လာတဲ့သဒ္ဒုထမြောက်နိုင်ငံဖြစ်လာနေပါတယ်။ရုရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်မှုတွေစံချိန်တင်မြင့်တက်ခဲ့ပြီးတော့ရောဂါကူးစက်သူ 24,318 ယောက်ရှိတယ်လို့ပြောပါတယ်ခင်ဗျာ။ဒီအမေရိကန်အတန်ရဲ့တောက်ကြနေညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်ပါတွေနဲ့သတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာကာယယောဂကုသမှုအနေရကိုကာကွယ်ထိန်းချုပ်နိုင်မှုမလိုအပ်ဘဲခရီးမသွားကြဖို့နဲ့လူစုလူဝေးအပျော်ပါးတွေကိုရှောင်ရင်မှုတာဝန်ရှိသူတွေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါကိုဗစ်ကူးစက်သူဥယျာဉ်တိုးလာနေတာကြောင့်ထိန်းချုပ်နိုင်မှုကျိုးပန်းနေရချိန်မှာနောက်ထပ်ကူးစက်မှုတွေဖြစ်လာနိုင်တဲ့အခြေအနေကိုရှောင်ရှားကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတိုက်တွန်းလိုက်တာပါ။မကြာခင်ပွင့်လင်းရာသီရောက်လာတော့မှဖြစ်သလိုရုံးပိတ်ရရှိကာလတွေမှာမလိုအပ်ဘဲခီးမထွက်ကြဖို့နဲ့လူစုလူဝေးနဲ့ပွဲလန်းသဘင်တွေမလုံးချဖို့ကိုလည်းသတိပေးထားပါတယ်။ယောဂကူးစက်မှုကိုထိန်းချုပ်ဖို့ကြိုးစားနေချိန်မှာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့တိုက်တွန်းချက်ကိုလိုက်နာကြဖို့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဘဟုကူးစက်ယောဂတိုက်ဖျက်ရေးဌာနကိုညွှန်ကြားရမှုဒေါက်တာခင်ခင်ကြီးကဖူရီကိုပြောပါတယ်
။မရှိပါလေလွဲပြီးတော့ခီးမထွက်ဖို့ပိတ်ရတယ်မှာဆိုမြို့ပိတ်သားစုဝင်မဲ့စုဝေးပြီးတော့ activity ကပြဿနာမရှိတော့လဲပိတ်ရတယ် holiday တွေစုံတဲ့အခါမှာဆိုရင်နည်းနည်းရဲရဲမှရောက်နေတဲ့ဒီသားစုဝင်လေးကလည်းအိမ်လာကြတယ်အဲ့ခါမှာစုပွဲတော်တွေလုပ်ကြတယ်စုစားကြတယ်ဆက်ဆံမျိုးဆိုလို့ရှိရင်တော့အသက်ကြီးတဲ့သူတွေနောက်ခံယောဂရှိတဲ့သူတွေကိုဟိုပပဝင်စေဖို့တိကျထားဖို့တို့ကအနေနဲ့လုံးရှိတာပါဟိုအရင်တော့လို့နှစ်တစ်ခုကောင့်တောင်းလို့နှစ်တစ်ခုဟို one man show တို့နောက်နှစ်တစ်ခုပွဲတော်တွေဘာတွေမလုပ်ရတော့ပါဘူးဒါမျိုးတွေအစားအဲ့ဒီကပြောမယ်ဆိုလို့ရှိရင်ဒီလူတို့ကိုတခြားသောဖြောပြင်းရေးတွေနဲ့ဒုမင်တန်ကြားရရုပ်တံလိုင်းတွေနဲ့လုပ်မယ်ပေါ့နော
်။လာမယ့်ဒီဇင်ဘာလမှာခြားရောက်မယ်ခရစ်စမတ်နေ့နှစ်သက်ကူနေ့တွေမှာဖခင်ကျောင်းတွေမှာဝတ်ပြုဆုတောင်းမှုအတွက်လူ90ထဲမပိုတဲ့အရေးအတွက်ကိုခွင့်ပြုဖို့အပါအဝင်ပြည်သူတွေအတွက်ဖြောပြင်းရေးအစီအစဉ်တွေကိုရုပ်မြင်သံကြားရုပ်တံလိုင်းတွေကနေထုတ်လွှင့်ပေးဖို့ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟုကော်မတီမှဆွေးနွေးထားတာပါ။ကာယယောဂနဲ့ပတ်သက်ပြီးချမှတ်ထားတဲ့စီးနင်းတွေကိုပြည်သူတွေအနေနဲ့စနစ်တကျလိုက်ပါဆောင်ရွက်ပေးဖို့လည်းဒေါက်တာခင်ခင်ကြီးကသတိပေးထားပါတယ်
။ဒီကာယယောဂကာကွယ်ထိန်းချုပ်တဲ့နေရာမှာကျမတို့ဒီအတူကောင်းတစ်ယောက်ကဆောင်ရွက်လို့မရပါဘူး။မိသားစုတစုဆိုလို့ရှိရင်ဒီမိသားစုမှာအဖေအမေဒီဦးဆောင်မှုနောက်မှာဒီသားသမီးတွေကတော့အင်လိုက်အားတဲ့ထက်ချက်မကွာတော့လိုက်ပါဆောင်ရွက်မှာဒီမိသားစုကအောင်မြင်တိုးတက်မှာဖြစ်ပါတယ်။လှုပ်ချင်လို့လုပ်နေလို့ရှိရင်ကျမတို့နိုင်ငံယောဂကာကွယ်ထိန်းချုပ်ရေးကတော်တော်နဲ့မရပဲနဲ့ကြာနေမှာဖြစ်ပါတယ်။ကြာလေလေနိုင်ငံစီပွားတွေစုပ်ယုပ်လေလေဒီဦးတယောက်ချင်းစီကဝင်ဝင်ရရှိမှုခွင့်လန်းနေလေမဲပါနေလေဖြစ်ပါတယ်
။ကိုဗစ်ယောဂတန်လျာရှိသူတွေနဲ့တခြားနာမကျန်ဖြစ်သူတွေကာယယောဂကာလမှာကျန်းမာရေးကုသမှုခံယူမှုအတွက်ဖွင့်လှစ်ထားတဲ့ဖြာနာကူစည်းကမ်းတွေကိုလည်းထပ်တိုးချဲ့နေပြီးပြည်သူတွေဘက်ကကာယယောဂစီမင်းတွေကိုသာလိုက်နာပေးဖို့ကိုလည်းရန်ကုန်တိုင်းဖြာနာကူအခမဲ့စည်းကမ်းတွေရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကတောင်းဆိုထားပါတယ်။
ဒီကနေ့မျိုးနဲ့ပုံမှန်များမှာကျွန်တော်ဖွင့်ထားတယ်။နောက်လည်းဆက်ဖွင့်ဖို့လည်းအစီအစဉ်လေးဆွဲထားတယ်။ကျွန်တော်တို့ကနောက်တစ်ကုပ်မှာကျွန်တော်ဒီကနေ့တစ်ခုအစ်တစ်ထပ်ဖွင့်မယ်။ဒီနောက်တစ်ကုပ်ပြီးရင်ကျွန်တော်နောက်တစ်ခုလည်းကျွန်တော် target ထားတာတကုပ်စိတ်ကမ်းမျိုးနဲ့တော့ယူဇာဥယျာဉ်မျိုးနဲ့ကာပါဖြစ်အောင်ပေါ့နော်။အဲလိုလည်းကျွန်တော်ဖွင့်နိုင်အောင်လည်းကျွန်တော်လည်းရှိတိုးစားနေတယ်ပေါ့နော်။အဓိကကျွန်တော်ဘက်ကနေဒီလူလူတွေအတွက်ကိုတင်ရဆုံတောက်ဆုံပေါ့နော်။ဒီအဖက်ဖက်ကနေကျွန်တော်တို့ဒီတိုင်းချက်မှာလည်းကျွန်တော်ဒီရန်ကုန်တိုင်းဝန်ကြီးကိုအဲပဲပူးပေါင်းပြီးတော့ပေါ့နော်။အကောင်းဆုံးကျွန်တော်လက်ရှိဆောင်ရွက်ထားတယ်။ quarantine center တွေဆိုလည်းတိုးချဲ့ထားတယ်။အဲပြီးတော့ဒီအနှံ့ပြောက်တွေတမားတွေထားလို့ရအောင်လည်းနေရာလည်းထိုးချက်ပြီးဖွင့်လှစ်ထားတယ်ပေါ့နော်။ဒီကပြည်သူတွေဘက်ကနေစီကံထိုက်နာဖို့လေးပဲနည်းနည်းလေးအကြံပြုနေပါတယ်ပေါ့နော်။ဟုတ်ကဲ့
။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကာယောဂါကြောင့်သေဆုံးသူ1656ဦးနဲ့ကူးစက်သူအတည်ပြုလူနာ94,882ဦးရှိပါတယ်။ဖရန့်စ်ပိုရီရဲ့သဘာဝအရာဤခဲ့တဲ့အချိန်မှာယောဂကူးစက်မှုအန္တရာယ်ပိုဖြစ်စေနိုင်လို့ဆောင်းရင်းကာလမှာလည်းယောဂဘူးကူးစက်မှုသတိရှိကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတိပေးထားပါတယ်။ကျွန်မကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါရှင်။
ချင်းပြည်နယ်ပလဝါမြို့နယ်မှာပထမဆုံးကိုဗစ်ရောဂါပိုးကူးစက်သူအသေပြုလူနာတချို့တွေ့ရှိခဲ့ပြီးနောက်စိုးရိမ်မှုတွေထောက်ပေါ်လာနေတဲ့အထက်ကျန်းမာရေးဆုတ်ရှုံးမှုအားနေတဲ့ဆိတ်ရှောင်စခန်းတွေကဒုက္ခသည်တွေလည်းပါဝင်နေတဲ့အကြောင်းပြောပြပါမယ်ကျွန်မအကနွန်ပါမြန်မာနိုင်ငံကအနာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနိုင်တဲ့အန္တရာယ်အတွက်ကျန်းမာရေးတာဝန်ရှိသူတွေသတိပေးနေချိန်မှာပဲချင်းပြည်နယ်ပလဝါမြို့နယ်မှာပထမဆုံးကူးစက်သူလဲရောက်ကိုအသိပြုလိုက်တာပါရောဂါကူးစက်ခံရကြောင်းမိနစ်၃ကပဲအသိပြုလိုက်တဲ့လူနာဟာကပ်ရောဂါကူးစက်မှုအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းကပြန်လာသူတွေဖြစ်တယ်လို့လည်းပလဝါမြို့နယ်ကျန်းမာရေးဌာနဦးစီးမှုဒေါက်တာဆိုးသက်ဝင်းကပြောပါတယ
်သူတို့ကစုစုပေါင်း9ယောက်ပြန်လာတာကြခဏယောက်ပြန်လာတာခဏယောက်လုံးကိုစစ်တာမှာအဲဒီလေးယောက်က positive ဖြစ်တာပေါ့နော်အဲဟုတ်တယ်ကပထမဆုံးများဟုတ်ကိုင်လိုင်းအရစစ်လိုက်လို့သာ positive တွေ့တာပေါ့နော်ဟုတ်လက္ခဏာရှိလို့စစ်တာတော့မဟုတ်ဘူးများ
ကိုဆက်မှုအတူပြုလူနာနဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုလည်းအသွားလာကန့်တက်ပြီးယောဂါရှိမရှိစစ်ဆေးသွားမယ်လို့ဒေါက်တာဆိုးသက်ဝင်းကပြောပါတယ်ဖွပြိုးတက်တက်မှုနှိပ်ကြပြီးလမ်းပန်းဆက်သွယ်ရခက်ခဲတဲ့ချင်းပြည်တွေမှာပထမဆုံးအကြိမ်ကွန်ဝေးကူးစက်သူအတည်ပြုခဲ့ပြီးနောက်ယောဂါကူးစက်မှုအန္တရာယ်ကိုစိုးရိမ်မှုတွေလည်းထောက်ပေါ်လာပါတယ်။အေအေရခိုင်လက်နက်ကင်အဖွဲ့တွေနဲ့တပ်မတော်ကြတိုက်ပွဲတွေကြောင့်ဒိုင်းဆောင်နေရတဲ့ဆစ်ရှောင်ဒုက္ခသည်တွေအများပြားကြားမှာလဲယောဂါကူးစက်မှာစိုးရိမ်နေကြတာပါ။မြောက်ခံတွေတမကဒုက္ခတဲတွေကြားမှာပါယောဂါကုသမှန်အန္တရာယ်ကိုစိုးရိမ်နေကြတယ်လို့လဲပလဝမြို့မှာခိုလုံနေတဲ့ဆစ်ဆောင်ဒုက္ခတဲဥတင်ဥကပြောပါတယ
်ဒီမျိုးလူမျိုးသားအပါဝင်ကျွန်တော်တို့စပေးရှောင်ပြည်သူတွေကလည်းနည်းနည်းထိတ်လန့်နေကြတာပေါ့ဒီယောဂါဘယ်လိုဖြစ်လာမလဲဆိုစိုးတာကြီးစိုးရိမ်တာပေါ့အမေဘာလို့လဲစိုးရိမ်လို့ဒီဘက်မှာကတကယ်လို့များဖြစ်လာမယ်ဆိုရင်ဒီကလေးဖြစ်လာမယ်ဆိုရင်မလွယ်ဘူးလို့ကျွန်တော်တို့ကစိတ်ဆောင်စခန်းမှာနေရဆိုပေမဲ့ကျွန်တော်တို့က6ပေလို့မကွာနိုင်ဘူးလေအမရေ
ဒုက္ခတဲ့စခန်းတွေမှာကျန်းမာရေးဆောက်ရှောက်မှုအားနည်းပြီးစုပြုံနေထိုင်ကြရတဲ့အတွက်ယောဂါကုသမှာကိုစိုးရိမ်နေတာလို့လည်းအကူညီပေးနေသူတူကပြောပါတယ
်ဟိုအခု3ပေအကွာတော့ရှိတာပေါ့နော်ယာယီတဲဆောင်ကျွန်တော်တို့ဆောက်ထားတဲ့ဟာတွေရတော့အဲ့တော့3ပေအကွာစီရတော့လုတ်ထားတာပေါ့နော်ဒါမှလည်းအဲ့ဒီမှာတစုတခဲကြီးနေတာချက်ပြုတ်တာပါညာဆိုရင်နေရာလေးမှာဒီလိုစုမှုမှချက်ရတာကိုအဲ့တော့နည်းနည်းလေးတော့ခုနလိုဖြစ်နိုင်ချေရတော့ဖြစ်ပြီဆိုရင်တော့အကုန်လုံးတော့မလိုဘူးပေါ့နော်အဲကုဆက်ကုဆက်လေကူလာပေါ့နော်အဲ့လိုလေးတော့ဖြစ်မှာပေါ့
လနကိုင်ပြိပခါတွေကြောင့်ပလဝမြွနယ်မှာခိုလုံနေကြသူတထောင်ကျော်ရှိတယ်လို့လဲဒေသခံအကူအညီပေးရဲ့အဖွဲ့တစ်ခုဖြစ်တဲ့ခုမီချင်းမျိုးနော်စုများရဲ့ယာပေါန့်ဆက်ညှိနှိုင်းရေးကောင်စီကခံမှန်းထားပါတယ်ပလဝါမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးအောင်လောဟာကတော့ဆစ်ဆောင်ဒုက္ခတဲ့စခန်းတွေမှာယောဂါကုသမှုကာကွယ်ရေးအစီအမံတွေနဲ့လိုအပ်တဲ့ပြည့်စုံထောက်ပံ့ထားတယ်လို့ပြောပါတယ်
။တက်ခွဲဆောင်ပေါ်ပြီးစီကန်တင်းကြီးပေါ်ပြီးသမှုဖွဲ့ထားတာရှိတယ်။ဒီဘီကက်စခန်းလိုက်သူခေါ်ပြီးမှသူဖွဲ့ဆောင်ဆောင်နေဘူး။ဒီမထွက်ဖို့တော့ပြင်ထွက်လည်းပဲနေရာဟောပေါ့အလဲရှိဖို့ပြင်မစတင်ပြီးမှအပြင်ထွက်ဖို့ပြန်ရောက်လည်းပဲနေရှိပြီးမှဒီကြေပြဝင်ဖို့အဓိကတော့အင်ဂျင်မထွက်ကြဘူးလို့အဖဲနဲ့အင်ဂျင်မထွက်ဘူး။တော့ဈေးသွားဈေးလာဆိုလည်းပဲအိမ်ကိုတရောင်နှုံးနဲ့ဖြစ်မနေသွားမယ်ဆိုသွားဖို့အဲ့ဒါတွေကတော့အကုန်လုံးဘဝစီကန်းချက်နဲ့ညီနေဆိုင်ဖို့မှာကြားပြီးပါပြီခင်ဗျ။
မြန်မာနိုင်ငံအဝွန်နိုဝင်ဘာလ၈ရက်နေ့ကရွေးကောက်ပွဲတွေကျင်းပခဲ့ရမှာလူစုလူဝေနဲ့ထိတွေ့ဆက်ဆံမှုတွေရှိခဲ့တာကြောင့်ကပ်ရောဂါကူးစက်မှုတိုးလာနိုင်တဲ့အန္တရာယ်ကိုသတိထားဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနနဲ့အစိုးရတာဝန်ရှိသူတွေလည်းသတိပေးထားပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ဒီကနေ့မွန်လွယ်ပိုင်းအထိသတင်းထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ1600ကျော်နဲ့ကူးစက်သူအသေပြုလူနာ9,000ကျော်ရှိပါတယ်ရှင်။ကျွန်မအကနွန် VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုရာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ရခိုင်ပြည်နယ်မှာသမရုံနဲ့ရခိုင်လက်နက်ကင်အီဖွဲ့တို့ကြားပြစ်ကတ်တိုက်ခိုက်မှုတွေတရက်ပိုင်းတွင်ရပ်တန့်သွားပြီမဲ့စစ်ဘေးဒုက္ခတွေတွေနေရမပြန်နိုင်သေးတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကိုအိမ်ပါရခိုင်ပြည်နယ်ကနေရာတော်တော်များများမှာမကျင်းပနိုင်တဲ့ရွေးကောက်ပွဲတွေပြန်လည်ကျင်းပနိုင်မဲ့အခြေအနေကိုဖန်တီးပေးဖို့အေအေဖွဲ့ရဲ့ကမ်းလှမ်းချက်ကိုသမ္မတော်ကလည်းကြိုဆိုလိုက်ပြီးနောက်ကျေတပ်ပတ်လောက်ကြာအောင်တိုက်ပွဲတွေရပ်ဆိုင်နေပါလေစီရေးသိမ်းမှမှုတွေရော့ပါသွားပေမဲ့လည်းတိုက်ပွဲတွေကြောင့်တင်းချောင်ခဲကြရတဲ့တိမ့်နဲ့ချီတဲ့ဒုက္ခတွေတွေကတော့နေရပြန်ဖို့စိုးရိမ်နေကြဆဲပါမြောက်ဦးမြို့နယ်သိညူစစ်ချောင်းစခန်းတာဝန်ခံဥဝေလက်အောင်ကတော့လုံခြုံရေးအတွက်စိုးရိမ်နေကြဆဲဖြစ်တာကြောင့်ဒုက္ခတွေတွေမပြန်ရဲကြသေးဘူးလို့ပြောပါတယ်
နေရက်ကိုပြန်တဲ့သူတွေတော့မရှိသေးဘူးတစ်ဖက်မှာပြက်ကတ်တွေရက်စစ်ထားတယ်ဆိုပေမဲ့တစ်ဖက်မှာတပ်တွေကကျွန်တော်တို့ဒီတင်းရွာထဲမှာပဲဟိုနေရာယူထားတာရှိရလေဒီသူတွေနေတဲ့ကတစ်ဖက်မှာပြက်ကတ်ရက်စစ်ထားတယ်ဘလို့ဒီစင်နေရှိရတယ်သူတို့လည်းတိကျကြမသိနိုင်ဘူးသူတို့ကလက်ရှိချင်းတုံ့ပြန်လို့ရတဲ့အနေအထားမရှိသေးဘူးဗျာ
ကျောက်တော်မြို့နယ်ကလူဦးရေ8000လောက်ရှိတဲ့ညောင်ချောင်းစစ်ချောင်းစခန်းကဒုက္ခသည်တွေကတော့နေရပြန်နိုင်မဲ့အခြေအနေမရှိသေးတာကြောင့်မပြန်ရဲကြတာလို့စခန်းတာဝန်ရှိသူကပြောပါတယ်
မရှိဘူးခင်ဗျာဟိုဒီကျွန်တော်တို့ကမှချစ်ရဒီချစ်ရအောင်စီကတော့ဒီချိုးရော်လည်းဆိုမင်းလောင်သွားတဲ့ချိန်မှာပါသွားပြီကျွန်တော်တို့ဒီမှာချစ်ရဒီဆေးဘေးဆောင်နေတာတို့ဟိုအထက်တဲမှာတော့ဘောနော်ဒီဘလောက်ကနေအောက်ဒီမင်းဝအေးမင်းလာဝတို့ဘက်ကသူတို့ပြန်တော့တာတော့မရှိဘူးသူတို့ကဒီ
အလားတူကြောက်တော်မြို့နယ်တောင်မင်းစစ်ချောင်းစခန်းရောက်စစ်ချောင်းတွေလည်းနေရမပြရေလိဘူးလို့စခန်းတော်ဝန်ခံဦးအောင်ကျော်ဝင်းကပြောပါတယ်ပြည်ကတဲ့လတွေတုန်းကစိုက်ပွဲတွေပြင်းထန်ခဲ့တဲ့ရတိတောင်မြို့နယ်ကြောက်စန်းနဲ့အောင်တာစီကျေးရွာဘက်မှာလည်းစိုက်ပွဲတွေငြိမ်သက်နေပေမဲ့စိတ်ချရတဲ့အခြေအနေမရှိဘူးလို့ကြောက်စန်းရွာသားလူကပြောပါတယ်
။ကြောက်စန်းဘက်မှာတော့ခုတော့ဘာမှဖြစ်ကြဘူးခင်ဗျတင်းငိမ့်နေတယ်။ရွာသားတွေကတော့ဒီတိတ်မသွားရေးကြဘူးပေါ့ဒီဒီဘာသာထဲမထိုးသူများကလည်းဘယ်လိုစိတ်ချရဘူးဖြစ်နေလို့လေ
။ကြောက်စန်းအောင်တာစီရွာသားတွေဟာရတိတောင်မြို့စိတ်ချောင်းစကမ်းမှာရှိနေစဲလို့သူကဆိုပါတယ်။ရတိတောင်မြို့စိတ်ချောင်းတွေကိုကူညီပေးနေတဲ့ကိုဘက်ကကတော့စိတ်ချောင်းရွာသားတွေနေရမပြန်ရဲကြတာဟာလုံခြုံရေးနဲ့မိုင်းအန်တရအကြောင်းလို့ပြောပါတယ
်။ဒီစိတ်ချောင်းတွေကဒီကိုရဲ့ကိုရောကပြန်လာတော့မတွေ့ဘူး။ညီညွတ်မှန်းတဲ့နေရာတော့ရှိနေကြ။အရင်အရင်လည်းအဲ့လိုမျိုးကိုညာကိုလေလွားချောင်းနဲ့မိုင်းကြီးနဲ့ဒီတွေရှိတယ်အကိုရောဟိုဝင်ရင်းနဲ့မိုင်းလေးလေးနဲ့လူရှိရဲ့အဲဖြစ်စဉ်ကြောင့်ပြန်ရင်းနဲ့လူတွေသိရှိသေးတော့မဟုတ်ဘူးဗျာဒီဟာတို့ရှင်းလင်းရေးလုပ်ပြီးမှသာပြန်ရင်းနဲ့အနေနဲ့ရှိရကြ
တမတော်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့ကြားစစ်ရေးသိမ်းမှမှုဖြစ်စဉ်တွင်မြေမြုပ်မိုင်းနေမီလူသေဆုံးထိခိုက်သူ35ဦးရှိနေပြီးစစ်ချောင်းဥယျာဉ်2,300ကျော်ရှိနေပြီလို့လဲရခိုင်လူမှုဖွဲ့စည်းတွေကထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
ရခိုင်ပြည်နယ်မှာလက်နက်ကိမနီပခတ်တွေကြောင့်တင်းရှောင်နေကြတဲ့ဒုက္ခတွေတွေစစ်နယ်ရဲခါပြက်လက်မှုတွေနဲ့ရင်ဆိုင်နေကြသလိုစောင့်ဝင်လာခြင်းမှာစောင့်နေတဲ့နေထွေတွေလိုအကူအညီတွေလည်းလိုအပ်နေတဲ့ကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်မြောက်ပိုင်းကမြောက်ဦးမြေပုံနဲ့ရတိတောင်မြို့နယ်တွေမှာရှိတဲ့ဆွေဘေးဒုက္ခတွေစခန်းတွေမှာဒီအပိုင်းတွင်ရိုက်ချခဲ့ခင်းတဲ့စောင့်တွင်းကာလအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်မြေပုံမြို့နယ်ကိုင်းကြီးစစ်ချောင်းစခန်းမှာဆိုရင်လည်းစစ်နယ်ရဲခါပြက်လက်နေတာတလက်နီးပါးရှိနေပြီလို့စခန်းတာဝန်ခံကိုရွှေစိုးကပြောပါတယ်
ဟုတ်ကျွန်တော်ရက်ကအချိန်ကတော့ပြက်နေတာတလားတော့ရှိပြီဗျ။အော်နင်းဆက်ရကြေးရတယ်ကနေပြီးတော့ကျွန်တော်ကကုင္ရင်တောင်းပြီးစားတောင်းနေတယ်ဗျ။ဟုတ်ကဲ့။ဟောအကူကြီးနေမလာတော့ဘူးဗျ။ကျွန်တော်ကသွားစီရလည်းမရတာတစ်နှစ်လောက်ရှိပြီဗျ။အဲကျွန်တော်တောင်းရတယ်ရှိတယ်ဗျ။အာဘာမှမပြောဘူးဗျ။သူတို့ကပတ်လိုက်မယ်ဆိုပြီးတော့ကျွန်တော်ကမပေးပေးထားတာဗျ။အော်လမ်းကြောင်းကတော့လုံချုံပါလေဗျ။သူတို့မလာချင်လို့နေမှာပါဗျ။အော်နောက်တစ်ခဲကတော့အနှွေးထွေတွေပါတယ်တော့အကုန်လုံးလိုတယ်ဗျ။လိုကလိုရတာကတော့အများကြီးရှိတယ်ဗျ။ဟောဆောင်တွေလိုတယ်၊လွေးတွေလိုတယ်၊ပြီးရင်ဥထောက်တွေလိုတယ်အများကြီးပဲဗျ။ဟုတ်တူတူတို့အေးပြီဗ
ျစစ်ချောင်းဦးရဲ့တောင်ကနန်းကျော်ရှိနေတဲ့ရေတိတောင်မြို့နယ်မှာလဲစစ်နယ်ရဲခါအထောက်ပံ့တွေရောနေလာနေပြီဆောင်းတွင်းမှာဆောင်းတွေနေထွေတွေရေတကြီးလိုအပ်နေတယ်လို့လဲဒေါက်ခတဲ့တွေကိုအကူအညီပေးနေတဲ့ဒေသခံတဦးဖြစ်တဲ့ကိုဘက်ကာကပြောပါတယ်
ဟုတ်ကျွန်တော်ဒီကျွန်တော်ရေတိတောင်မြို့နယ်ဘက်မှာအခြေချမြို့ပေါ်မှာရောမြို့ပေါ်မှာရောလင်မာရောရှိတဲ့ဒီ IT ကကျွန်းနယ်မှာနေတဲ့စစ်သေးချောင်းတွေကအဓိကတော့ဗျာဒီသူတို့မှာအနည်းဆုံးနဲ့နှစ်ပါးလောက်ဒီအလုံးလက်မအကိုင်းလက်မချစ်နေတော့ဒီသူတို့မှာမိုးရသည်ဆိုလဲမိုးရသည်ကြောင့်ဟောအခုဆိုဆောင်းတွင်ဖက်ကိုဝင်လာတော့ဒီသူမှစစ်ပွဲကြောင့်လေမှာဒီကလေးလက်သက်ကြီးကြီးတွေကဟိုကဒီဘက်မှာအချမ်းများရလေချမ်းပူအေးပူလို့ဆိုတော့သူတို့မှာငွေကြေးလေးမလုံးမရှိဘူးအဲ့တော့ကြောင့်ပဆိုးတို့ကောင်တို့ဒီအလွေးတွေအလွေးတွေတော့အများကြီးလိုအပ်တယ်ဗျာ
။ဒေါက်ခတဲ့3000ကျော်လောက်ရှိတဲ့မြောက်ဦးမြို့နယ်ကတင်ညိုစစ်ဆောင်စခန်းမှာလေအစိုးရကထောက်ပံ့ထားတဲ့ဆိုင်အိတ်6000လောက်ကိုတပ်မတော်စစ်ကြောင်းကတင်းစစ်သွားတာကြောင့်စစ်နယ်ရဲခါပြက်လက်နေတယ်လို့လေစခန်းတာဝန်ခံဦးဝေလအောင်ကပြောပါတယ်
นั่นนั่นนั่นเดี๋ยวไอ้สายเดิมมันชิลก็จันโอ้ยเข้ามาดีลาวัตจันยังเข้าไปอ่ะเลยลาวัตจันยังเข้าไปได้ก็จ้าโอ้ยคุณเลชี่ดีแต่ก็เป็นตัวเลยสายเดียวจันโอ้ยดีนอกดูดีลาวัตจะเวฟุทาร์สายเดียวไอ้สายเดิมมันชิลก็จ้าโอ้ยจันโอ้ยเนี่ยตัวก็เนี่ยยังเชื่อตัวอยู่เปล่าซึ่งช่วงว่าตรงทางนั้นตรงอย่างก็สิงห์เอาชีเดนเด็กก็สายเงาเช่าเช่าสื่อเล่ากงดาบเปล่าจันโอ้ยที่อันนี้ตัวแต่ก็เนี่ยเป็นตัวเลยจ้าแต่ ဘာတွေ လှုပ် ဆောင် နေရ ဘာတွေ လှုပ် ဆောင် နေရ ဆိုတာလည်း ကျွန်တော်တို့ အနေနဲ့ မသိရဘူး ပေါ့ နော် ဒီကတော့ကျွန်တော်တို့ အနေနဲ့ ဒါဟာ အစွဲအား ထောက် ပံ့ရတဲ့ ဆိုင်း ဖြစ်တဲ့ ဒီ စစ်တပ်ကြောင့် ပြည်သူတွေ စားပွက်ဆိုင် ဆိုင်း ဖြစ်တဲ့ အတွက် ဒါကို တတ်နိုင်ဆုံး ကူညီပြီး စစ်စစ် ပြည်သူရှင်တာ ပေါ့ ဗျာ
ဆိုင်းအိတ်တွေကို တပ်မတော်က တင်းစေးတော့တယ်ဆိုတဲ့ ပြောဆိုရှင်းတဲ့ ပတ်သက်လို့ အကြောင်းရင်းကို သိနိုင်ဖို့ တပ်မတော် ပြောခွင့်ရသူတွေကို ဆက်တွေ့ ခဲ့ပေမဲ့ မရခဲ့ပါဘူး ရခိုင်ပြည်နယ် သဘာဝ ဘေးအန္တရာယ် ဆိုင်ရာ စီမံခန့်ခွဲမှု ဦးစီးဌာန ဦးစီးရရှိ ဦးရင်းမင်းဦး ကတော့ ဒုက္ခသည်စခန်းက ဆိုင်းအိတ်တွေကို တင်းစေးတော့တဲ့ အကြောင်း သတင်းတွေ ရသိရကြောင်းနဲ့ တာဝန်ရှိသူတွေ ဖြည့်ရှင်းပေးနိုင်နေမယ်လို့ မျှော်လင့်ကြောင်း ပြောပါတယ်
မြောက်ဟိုပါပေါ့ ကျွန်တော်တို့တရားဝင်စာတော့ ရောက်မလာဘူး တိုးတော်လည်းပဲ သတင်းအနေထား မြေပြင်အနေထားကတော့ ဒီချက်လက်တွေကို အခင်းဖြစ်စင်တဲ့ ပတ်သက်လို့ ကျွန်တော်တို့သိရတယ် ပြရရင်ပဲ ကျွန်တော်တို့ကဒီ ကိစ္စက ရောက်ကခရိုင်က မလာတဲ့ခါကျ ကျွန်တော်တို့ဆက် ဆက်ပြီးတော့ တက်ဖို့ ခက်နေတယ်ပေါ့ အားကြောင့်မလို့ ဖြစ်စဉ်ဖြစ်ရကိုတော့သိတယ် အဲ့ဒီဖြစ်စဉ်ဖြစ်ရကိုမူတည်ပြီးတော့ ဒါက အဓိက တာဝန်ရှိတဲ့ ဆွေအပိုင်းကနေပြီးတော့ ဒီကိစ္စပေါ်မှာ ဒါ ဆောင်ရွက်ပေးမယ်လို့ မျှော်လင့်ပါတယ်ပေါ့ ကျွန်တော်အနေနဲ့ကတော့ တခြားကိစ္စကတော့ မရှိပါဘူး နော် ဒီကြားတော့ ကျွန်တော်တို့အနေနဲ့ ဒီဟာကို
ထောက်ပံ့မှုထပ်ပြီးတော့ညွှန်ကြားထားတာတော့မရှိဘူးရခိုင်လက်နက်ကိုင်အဖွဲ့အနေနဲ့တပ်မတော်ကြားနှစ်နှစ်နီးပါးကြာတိုက်ပွဲတွေကြောင်းရခိုင်ပြည်နယ်မှာနေရာဆုံးခါထွက်ပြေးလာကြတဲ့စစ်ဘေးဒုက္ခတွေနှစ်သိန်းကျော်ရှိနေတယ်လို့လည်းဒေသခံအကူအညီပေးရေးဖွဲ့တွေကခန့်မှန်းထားပါတယ်စစ်ရေးတင်းမာမှုတွေကြောင်းနိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာရခိုင်ပြည်နယ်ကမ
ုဆက်ပြီးတော့ဒီကနေ့ကြားရောက်တဲ့ကမ္ဘာကလေးများနေ့မှာမြန်မာနိုင်ငံကကလေးတွေအတွက်ကလေးငယ်ခွင့်ရေးလှုပ်ရှားသူတွေဘာတွေတောင်းဆိုကြသလဲဆိုတာကျွန်မစုမုံကစူးစီးတင်ပြပေးကြပါတယ်ဒီကနေ့နိုဝင်ဘာလ20ရက်နေ့ဟာကမ္ဘာကလေးများနေ့ဖြစ်ပါတယ်။မြင့်စီလိုလိုနိုဝင်ဘာလ20ရက်နေ့ရောက်တိုင်းကမ္ဘာကလေးများနေ့အဖြစ်ကမ္ဘာတဝှမ်းမှာ1954ခုနှစ်ကနေစလို့ကျင်းပလာခဲ့ကြတာဒီနေ့2020ပြည့်နှစ်နိုဝင်ဘာလ20ရက်နေ့ကတော့66နှစ်မြောက်နေ့ဖြစ်ပါတယ်။ကမ္ဘာကလေးများနေ့ကျင်းပတဲ့နေ့နဲ့တပြိုင်နက်တည်းကလေးငယ်ခွေးဆရာကုလသမဂ္ဂကွန်ဗင်းရှင်းအထိမ်းအမှတ်နေ့ကိုလည်းကမ္ဘာမရောမြန်မာမှာပါကျင်းပပြီးတော့ကလေးငယ်ခွေးဆရာစိန်ခေါ်မှုတွေနဲ့ကလေးတွေကိုအထူးလုံခြုံမှုနဲ့ကာကွယ်စောင့်ရှောက်မှုပေးဖို့လှုပ်ရှားတောင်းဆိုနေကြပါတယ်။ဒီကနေ့32နှစ်မြောက်ကလေးငယ်ခွေးဆရာကုလသမဂ္ဂကွန်ဖရင့်ရှင်းအထိမ်းအမှတ်အွန်လိုင်းခမ်းနားစီစဉ်ကိုတက်ရောက်ပြီးတော့ကလေးငယ်ဆရာအခွင့်အရေးကိုအထူးဆွေးနွေးခဲ့တဲ့အမျိုးသားအဆင့်ကလေးငယ်အခွင့်အရေးကော်မတီရဲ့အဖွဲ့ဝင်လက်ဖြင့်လူ့ခွေးလှုပ်ရှားသူညီမြချင်းမြန်မာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကမြန်မာနိုင်ငံမှာစစ်တမ်းတင်တဲ့ကလေးငယ်သေဆုံးမှုဟာစံချိန်တင်မြင့်တက်လာတဲ့စိုးရိမ်စရာအနေအထားဖြစ်လာနေတယ်လို့ပြောပြပါဗျ
။ကလေးများလုံခြုံရေးလို့ပြောလိုက်တိုင်းကျွန်တော်မျက်စိထဲမှာစစ်ပွဲအတွင်းမှာဘယ်ကလာမှမသိတော့ဘုံကြီးတွေနော်အမြောက်ဆန်နေကြတဲ့မှာပြေလောပုံအောင်နေရတဲ့ကလေးတွေဒီဘုံဆန်နေကြောက်သေဆုံးရတဲ့ရခိုင်ပြည်နယ်ကချင်ပြည်နယ်ချမ်းပြည်နယ်ကကလေးတွေမျက်စိထဲမြင်မိပါတယ်ကျွန်တော်တို့တိုင်းပြည်မှာအခုချိန်ထိပြည်ရင်းပြည်ပခတွေရှိနေတဲ့အတွက်ကြောင့်မလို့ဒီနှစ်တွင်းမှာတော့အထူးသဖြင့်စံချိန်တင်လောက်အောင်ရခိုင်ပြည်နယ်မှာရှိတဲ့ကလေးတွေတည်ဆုံးမှုကယူနီဆက်ရဲ့ထုတ်ပြန်ကြေညာချက်ထက်မှာစိုးစိုးဝါဖြစ်ပါတယ်ကျူးလွန်သူကိုအေးအေးမှုတွေကြံရှိနေတဲ့မိသားစုနဲ့သူ့ဘုံမှာညာတာမှုနဲ့ထိုက်တင်သောထောက်ပံ့မှုတွေမရရှိသေးတာကျွန်တော်တို့တိုင်းပြည်မှာပထမဆုံးစိုးဝါတဲ့ချက်ဖြစ်ပါတယ
်အထူးသဖြင့်ကမ္ဘာကယောဂါကိုဗစ်ကာလကလေးတွေထိခိုက်ဆုံးရှုံးရတဲ့ပညာရေးကျန်းမာရေးဆောင်ရှားမှုလူမှုဘဝကြက်တဲမှုတွေကနေရင်ဆိုင်ကြုံတွေ့လာရတဲ့ကလေးလူသားလေးတွေရဲ့လုပ်ငန်းဝင်တွေညှိမှန်းနှိပ်စက်ခံရတဲ့ဒုက္ခတွေကိုအရေးတကြီးဖြေရှင်းပေးဖို့လိုလာနေပြီလို့ဥအောင်မျိုးမင်းကပြောပါတယ်
။ဒီကိုဗစ်ကာလအတွင်းမှာကျောင်းတွေအကုန်လုံးပိတ်ထားရပါတယ်။အွန်လိုင်းကနေတင်ကြားတယ်ပြောပေမဲ့နေဒေတာတွေမှာရှိတဲ့ကလေးတွေအတွက်ပညာရေးအရန်ကိုထိခိုက်သွားမယ်ကိုဗစ်ကာလရဲ့နောက်ပိုင်းမှာပညာရေးတွေကျွန်တော်ထိခိုက်တဲ့အတွက်ကလေးတွေအလုံးသမားဖြစ်ရတဲ့မိသားစုတွေစီးပွားရေးကျက်တဲမှုဒါကြောင့်မလို့ကလေးတွေကလုပ်ငန်းခွင်နဲ့မရောက်တင်မနဲ့ရောက်တဲ့ကိစ္စတခုဒီစိတ်ယုံနေကြတဲ့မှာခုနလုံးကကိစ္စလို့တိတ်ဆက်ခံရတဲ့ boundage လေးပါလို့ခေါ်တဲ့ချုပ်နောက်ပြီးတော့စေခိုင်းတဲ့ကလေးလူသမားတွေအများကြီးရှိပါတယ်။ဒါကြောင့်မို့အစိုးရဥပဒေတွေမကဘဲနဲ့လိုက်လံစုံစမ်းစစ်ဆေးပြီးကျူးလွန်တဲ့သူတွေကိုထိရောက်စွာအရေးကြီးသောရန်နေရာတွေပြန်ပြန်ပြတ်ထန်းပြီးတော့လှုပ်ဆောင်ပေးဖို့တိုက်တွန်းလိုပါတယ်ခင်ဗျ
။မြန်မာနိုင်ငံတဝန်းတိုင်းရင်းဒေသကစစ်ဘေးသင့်ကလေးတွေအပါအဝင်လူမမဲကလေးငယ်တိုင်းရဲ့ကျန်းမာရေးပိုင်ဆိုင်ရာစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာလုံခြုံမှုတွေနဲ့ပတ်သက်လို့အထူးဆောင်ရှောက်မှုပေးဖို့လိုအပ်နေတဲ့အနေအထားဖြစ်နေပါတယ်လို့စစ်ပြေးစစ်ရှောက်ကလေးငယ်တွေနဲ့မိခင်တွေကိုဆောင်ရှောက်ကူညီပေးနေသူလည်းဖြစ်တဲ့ကချင်ပြည်သူပါတီရဲ့ဒုက္ခရတစ်ဒေါ်တွဲဘူးကပြောပါတယ
်နံပါတ်1ကကလေးတွေရဲ့စမ်းမာရေးပါသမားကြီးမကောင်းမင်းနဲ့တော့ကျမတို့ဘလို့မှအနာဂတ်မှာဆက်လက်ရှင်သန်ဖို့အခက်အခဲရှိရပါတော့နော်ဆစ်ဆောင်ဒေတာမှာဆိုလို့ရှိရင်တော့အဲဒီသမားကြီးအတွက်ဆိုလို့ရှိရင်အထူးကြည့်ရှုပေးဖို့လိုတယ်နောက်နံပါတ်2ကပညာရေးပေါ့နော်ပညာရေးထက်ပိုပြီးအရေးကြီးတာတော့ကျမတို့စိတ်ပိုင်းလုံခြုံမှုပေါ့နော်စိတ်ပိုင်းဆိုင်ရာလုံခြုံမှုကျုပ်ပိုင်းဆိုင်ရာလုံခြုံမှုဒါတွေကလည်းကလေးတွေအတွက်အများအရေးကြီးပါတယ်ခင်ဗျဒီလိုလုံခြုံမှုမရှိဘဲနဲ့တော့တို့အနာဂတ်မှာဘလို့မှအဲစိတ်ပိုင်းဆိုင်ရာမလုံမခြုံနဲ့ဆိုတို့ဘဝအသက်တာဆက်သွားဖို့မလွယ်ဘူးပေါ့နော်
ဒါကြောင့်ဒီကနေ့ကြာရောက်တဲ့ကဘာကလေးများနေ့မှာမြမပြည်တိုင်းဒေသကဆစ်ရှောက်ပြေးနေရတဲ့ကလေးငယ်တွေနဲ့အတူကဘာတဝန်းဆစ်ဖြစ်နေတဲ့နိုင်ငံတွေကလုံခြုံမှုမဲ့နေတဲ့လူမမဲ့ကလေးတွေအတွက်ဒေါ်တွဲဘူကအထူးဆုတောင်းပေးပါတယ
်ဆုတောင်းပေးချင်တာတော့ဒီကလေးဘဝအကြောင်းအရာတွေဆိုလို့ရှိရင်အများအားဖြင့်တို့တသက်လုံးအမတ်ရစီချင်နေပေါ့နော်အဲ့တော့ဒီစိတ်ထိခိုက်ခံစားမှုတွေနာကျင်မှုတွေကနေမှပပျောက်ပြီးမှပေါ့နော်လုံခြုံတဲ့လူအတိုင်းဝန်သေးကိုရောက်ရှိဖို့ဒီမှာလုံခြုံတဲ့ဘဝကိုရောက်ရှိပါစေလို့ကျွန်တော်တို့ဆုတောင်းပေးပါတယ်ရှင
်ဒီကနေ့ကြာရောက်တဲ့ကဘာကလေးများနေ့မှာတော့ကဘာဘောကကလေးတိုင်းကလေးတိုင်းဟာလုံခြုံမှုရှိရမယ်ကျန်းမာတန်ဆွမ်းရမယ်ငြိမ်းချမ်းတဲ့ကလေးဘဝကိုပိုင်ဆိုင်ရမယ်သူတို့ရဲ့အနာဂတ်မျှော်မှန်းချက်တွေကိုမျှော်လင့်ပိုင်ခွင့်ကလေးအခွင့်အရေးတွေရရှိခံစားနိုင်ရေးကုလသမဂ္ဂပါဝေကဘာနိုင်ငံအသီးသီးကကလေးခွင့်ရေးလှုပ်ရှားသူတွေအမှုပညာရှင်တွေတက်ကြွလှုပ်ရှားသူတွေဘက်ကတောင်းဆိုလှုပ်ရှားနေကြတာဖြစ်ပါတယ်ရှင်ကျွန်မစုမုံပါ
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မျိုးသမီးကဏ္ဍကိုကျွန်မခင်မြထွေးကတင်ဆက်ပေးပါမယ်။နိုဝင်ဘာလ10ရက်တွေ့ရွေးကောက်ပွဲမှာလွတ်တော်တည်တည်အတွက်တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေအများအပြားငွေရောက်ရှင်ပြိုင်ခဲ့ပေမယ့်အနိုင်ရတတိပုဂ္ဂလကိုယ်စားလှယ်ကတော့၄ဦးပဲရှိပါတယ်။ဒီထဲမှာရန်ကုန်တိုင်းဒေသကြီးရခိုင်တိုင်းရင်းသားလူမျိုးရေးရာဝန်ကြီးနေရာဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရခဲ့တဲ့မတ်ထုမေလည်းပါပါတယ်။ရခိုင်တိုင်းရင်းသားလူမျိုးရေးရာဝန်ကြီးတရားအောင်နေနဲ့ကိုယ့်ရဲ့တိုင်းရင်းသားမျိုးနွယ်စုတွေပြည်သူတွေအတွက်ဘာတွေလှုပ်ဆောင်သွားဖို့ပြင်ဆင်ထားပါလဲ။အခုလိုအခြေအနေထိရောက်လာဖို့အတွက်ဘာတွေကြိုးပမ်းအားထုတ်ခဲ့ရသလဲ။စူရာတွေကိုမတ်ထုမေကိုဆက်သွယ်မေးမြန်းပြီးဒီသတင်းတန်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင်။
There's a path we must choose sometimes. Gotta stand up and fight sometimes.
မထုမေကဒီကြီးရဲ့ရွေးကောက်ပွဲတော့ကရန်ကုန်တိုင်းဒေသကြီးရဲ့ရခိုင်တိုင်းသားလူမျိုးရေးရာဝန်ကြီးနေရာကိုဝင်ပြိုင်လာနိုင်ရခဲ့တယ်။ဒီတခြားနိုင်ငံရေးအင်အားကြီးပါတီကြီးတွေကနေပြီးတော့မှဝင်ရောက်ရှင်ပြိုင်တဲ့သူတွေကြားမှာမှကိုကဒီတတိပုဂ္ဂလအနေနဲ့ဝင်ပြိုင်ခဲ့ပြီးတော့အခုလိုအရေးပါတဲ့နေရာတစ်ခုကိုအနိုင်ရခဲ့တာဘာကြောင့်လို့ထင်ပါလဲရှင်။ပြည်သူတွေကကိုယ့်အပေါ်မှာယုံကြည်အားကိုးမှုဘာများဖြစ်မလဲ။
အဓိကတော့နေပြီးတော့ဒီမှန်မှန်ကနိုင်ငံရေးလမ်းကြောင်းကိုမှန်မှန်ကန်ကန်ရှောက်လန်းလို့ပြည်သူကကျမတို့နေပြီးတော့နိုင်ငံရေးထဲမှာရှိစေခြင်းနဲ့ဆိုရဲဆန္ဒကိုသူတို့ထုတ်ဖော်ပြလိုက်တာလို့ပဲကျမယူဆပါတယ်။အဲဘာကြောင့်လဲဆိုတော့ကျမနိုင်ငံရေးလောကထဲကိုစပြီးတော့ရောက်ခဲ့တဲ့ကအဲကျမပြည်သူအတွက်နိုင်ငံအတွက်ကိုယ့်ရဲ့မဲဆန္ဒတွေအတွက်မမမမရှက်တည်ခဲ့ရဲ။အဲငါးမြစ်တာအတော်တွင်းမှာမှန်မှန်ကန်ကန်ပဲအပြည်သူဘက်ကတင်ပြเสียဆိုလို့ရှိရင်တင်ပြခဲ့တယ်လွှတ်တော်မှာတင်ပြလို့မရခဲ့တာဆိုလို့ရှိရင်တော့မီဒီယာမှာတင်ပြခဲ့တယ်ပြီးလို့ရှိရင်ကိုယ့်ရဲ့အလုပ်ကိုနေပြီးတော့လွှတ်တော်ကိုယ်စားတူအနေနဲ့ဒီပြည်သူတွေစီကိုတွေ့ဆုံတာကအစလွှတ်တော်မှာဆင်းနေတာကအစပြည်သူများရဲ့လိုအပ်ချက်တွေကိုလွှတ်တော်မှာတင်ပြပြီးတော့မှဟိုဘတ်ဂျက်တောင်းခံတာကအစနေပြီးတော့၅နှစ်တောင်မှပွင့်လင်းမြင်သာစွာ အလုံးလုံးခဲ့တယ်ဆိုတော့ဒီလိုမျိုးမှန်မှန်ကန်ကန်လုံးလာခဲ့တဲ့လွတ်တော်ကိုယ်စားတူကိုရခိုင်ပြည်သူကတော့လွတ်တော်ထဲမှာရှိနေစေခြင်းနဲ့ဒီမှာနိုင်ငံရေးထဲမှာရှိစေခြင်းနဲ့ဆန္ဒသဘောတရားတွေအကြောင်းနေပြီးဒီမှာအနိုင်ရရှိခဲ့တာလို့ပဲဒီမှာသုံးသပ်တယ်ရှင့
်မတ်ထုမေကဒီပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကရခိုင်မျိုးသားပါတီကနေဒီဗျမ်းပြင်းနဲ့အမ်းမြို့နယ်တွေရဲ့ကိုစားပြုအမျိုးသားလွတ်တော်အမှတ်နေရာကိုဝင်ရွေးခံခဲ့တယ်လွတ်တော်ထဲမှာလည်း၅နှစ်ကြာဝင်ချမ်းခဲ့တယ်ဒါပေမဲ့အခုတစ်ချိန်ရွေးကောက်ပွဲမှာကြတော့ဘယ်ပါတီကိုမှကိုစားမပြုဘဲနဲ့တတိပုဂ္ဂလအနေနဲ့ဝင်ရောက်ရှင်ပြိုင်ဖြစ်တာကဘာကြောင့်ပါလဲရှင်
။အော်ဟုတ်ကဲ့ရှင်လေကျွန်တော်တို့ဒီရခိုင်မျိုးသားပါတီကနှစ်ပါတီပူးပေါင်းထားတာပါရှင်။ရခိုင်ဒီမိုကရေစီဖွဲ့ချုပ်တဲ့ဒီရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီနှစ်ပါတီကို2015မှာပူးပေါင်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့2016မတ်လဒီအစိုးရအသစ်ပြန်လည်ဖွဲ့စည်းတဲ့အခါမှာတော့ပါတီပြန်ပြီးတော့မူဝါဒတွေလက်မခံကြတော့တဲ့အခြေအနေမှာရှိတယ်။ဒါကြောင့်မလို့ပါတီနှစ်ရက်ကပြန်ပြီးတော့မိမိပါတီမိမိပြန်တည်ရည်တည်ကြတဲ့သဘောရှိပါတယ်။အဲကျွန်တော်တို့နေပြီးတော့ကျွန်မရဲ့ဒီ2006ကလေးကနေပြီးတော့ဝင်ရောက်အလုပ်လုပ်ခဲ့တဲ့ရခိုင်ဒီမိုကရေစီခွဲချုပ်မှာပဲကျွန်မဆက်နေမယ်ဆိုပြီးတော့ရခိုင်မျိုးသားပါတီကနှုတ်ထွက်စာတင်ခဲ့ပါတယ်။2008ရဲ့ဇူလိုင်24မှာတင်ခဲ့တယ်။ဒါပေမဲ့ရခိုင်မျိုးသားပါတီကထွက်လဲထွက်လို့မရခဲ့ဘူး။ထွက်ဖို့လည်းမပေးခဲ့ဘူးဆိုတော့အဲ့ဒါက2020အထိတန်လိုင်းဖြစ်သွားတယ်။တတိပုဂ္ဂလဆိုလို့ရှင်တော့ဒီနှစ်ပါတီစလုံးကထွက်ရှိပြီးသားဖြစ်ပြီးလို့ရှင်တတိပုဂ္ဂလအနေနဲ့ရည်တည်ရတဲ့အခြေအနေဖြစ်သွားတယ်ရှင
်။အဲ့တော့ဒီလိုဝင်ပြိုင်တဲ့အခါမှာလည်းဘာကြောင့်လဲရန်ကုန်တိုင်းဒေသကြီးရဲ့တိုင်းရင်းသားလူမျိုးရေးရာဝန်ကြီးနေရာကိုဝင်ပြိုင်ခဲ့ရပါလေရှင်
။ဟိုအမှန်တကယ်အလုံးလုံးလို့ရှားမဲ့နေရာကိုဟိုရွေးချယ်ခဲ့တာဖြစ်ပါတယ်။ဆက်တော်မှာဆိုလို့ရှင်တတိပုဂ္ဂလအနေနဲ့အစိုးတစ်ခုတင်မယ်ဆိုတဲ့အတိုင်းဒါပြီးခဲ့တဲ့တုန်းကပါတီရှိတာတောင်မှမတင်နိုင်ခဲ့တဲ့အဆိုတွေလွှတ်တော်ဥက္ကဋ္ဌခွင့်မပြုတဲ့အဆိုတွေအများကြီးရှိခဲ့တယ်။အဲဒါကြောင့်မလို့နေပြီးတော့ဒီလွှတ်တော်မှာအလုံးလုံးတာဆက်စားလို့ရှိရင်ရန်ကုန်တိုင်းဒေသကြီးမှာပြောင်းရွှေ့လောက်ကင်လာလို့ရှိရင်ဒီနေရာဒီအပြည်သူတိုင်းရဲ့ရွေးချယ်တဲ့ဟိုကိုယ့်ကိုဘယ်သူမှခန့်အပ်တဲ့ဒီသမ္မတကခန့်အပ်တဲ့ပါတီကခန့်အပ်တဲ့ဝန်ကြီးမဟုတ်ဘဲနဲ့ပြည်သူတိုင်းရဲ့ရွေးချယ်တဲ့ဝန်ကြီးဖြစ်တယ်အမနေ့ကပါလဲဆိုလို့ရှိရင်ကျမလှုပ်ချင်တဲ့ဒီအခိုင်လူငယ်များရဲ့ပညာရေးဆိုင်ရာတည်ဆောက်မှုအခိုင်ပြည်နယ်အတွက်လိုအပ်မဲ့လူသားစွမ်းအရင်းမျိုးကိုရန်ကုန်ကနေတည်ဆောက်လို့ရတယ်။ဒါလို့ရှိရင်ရန်ကုန်ဟာလမ်းမဆက်တွေအကောင့်အတွက်ကြောင့်မလို့ကျမတို့အခိုင်ပြည်နယ်မှာအခုဖြစ်ပျက်နေတဲ့ဟိုစစ်ဘေးကြောင်းဖြစ်စေလူခွင့်ရေးချိုးဖောက်မှုကြောင့်ဖြစ်စေအခုနိုင်ငံတကာကပြောနေကြတဲ့ဝေဖန်နေကြတဲ့စစ်ရာဇဝတ်မှုနဲ့ပတ်သက်လို့ပဲဖြစ်စေရန်ကုန်မှာနေပြီးတော့လူငယ်တွေအများကြီးရှိတယ်တဏ္ဍာန်ဆက်ဆံရေးကိုကျမတို့ရန်ကုန်ကနေထူထောင်နိုင်မယ်။အဲဒီရခိုင်တိုင်းဒေသကြီးရဝန်ကြီးတယောက်အနေနဲ့ရခိုင်ပြည်နယ်ရဲ့အနေပြီးတော့ဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုနိုင်ငံတကာသိရှိအောင်ဆိုလို့ရှိရင်ဒီရန်ကုန်တိုင်းကကျွန်တော်တို့ဖြည့်ရှင်းမဲ့နီလန်တခုသို့မဟုတ်နိုင်ငံတကာသိအောင်ဆောင်ရွက်နိုင်မဲ့နီလန်တခုရှိနိုင်တယ်ပေါ့နော်ဒါကြောင့်မလို့ကျွန်တော်ကဒီနိုင်ငံရေးအကျက်တည်းအခြေအနေပါတီတွေအကျက်တည်းအခြေအနေဒီအခြေအနေကြောင့်ပဲနေပြီးတော့ကျွန်တော်အလွတ်တော်ကိုယ်စားလှယ်ဝင်ရောက်ရှင်ပြန်ခြင်းမပြုတော့ဘဲနဲ့လက်တွေ့အလုံးလုံးနိုင်မဲ့ဒီအစိုးရဖွဲ့တဲ့မှာပါပြီးတော့မှအလုံးလုံးနိုင်မဲ့နေရာကိုရွေးချယ်ခဲ့တာဖြစ်ပါတယ်ရှင့
်ဆိုတော့ဒီလိုတိုင်းသားလူမျိုးရေးအောင်ကြီးတရားအနေနဲ့ရခိုင်တိုင်းတဲမှာရှိတဲ့ရခိုင်လူမျိုးတွေအတွက်ရောဒီရခိုင်ပြည်နယ်ကပြည်သူတွေအတွက်ရောဒါတွေအကျိုးပြုလှုပ်ဆောင်ဖို့အတွက်ပြင်ဆင်ထားပါလဲရှင့်
ရန်ကုန်မှာနေကြတဲ့ရခိုင်ရင်မမဟုတ်ဘူးရခိုင်ပြည်ကလာကြတဲ့တခြားကမန်တွေရှိတယ်မလို့တက်ခမိတိုင်းနဲ့မရမာကြီးစရှိတဲ့ဒီရခိုင်တိုင်းသားမျိုးနွယ်စုဝင်ရဲ့ပြည်သူများရဲ့ဘဝလုံခြုံရေးနဲ့တရားဥပဒေအကာအကွယ်ကိုရရှိဖို့အတွက်နေပြီးတော့ဒီဥပဒေပညာရှင်များနဲ့လက်တွဲပြီးလို့ရှိရင်ဒါကိုဥပဒေရဖြည့်ရှင်းဖို့အတွက်အဖွဲ့အစည်းတစ်ခုဖွဲ့ဖို့အတွက်ကျွန်မကတိကဝတ်တစ်ခုပေးခဲ့တယ်နောက်တစ်ချက်ကနေပြီးတော့ဒီလက်နက်ကန်ပဋိပက္ခတွေကြောင့်ရန်ကုန်တိုင်းကိုပြောင်းရွှေ့လာကြတဲ့ဒီရခိုင်တိုင်းဒေသမျိုးနယ်စုရဲ့စင်ခေါ်ချက်နဲ့ခက်ခဲများ ਹੋ တော့ရခိုင်တိုင်းဒေသကြီးရဝန်ကြီးတယောက်အနေနဲ့အတက်နိုင်ဆုံးကူညီဖြည့်ရှင်းမဲ့နေပြီးတော့ကျွန်မကတိကဝတ်လုပ်ထားတယ်ရခိုင်ပြည်သူဘဝတိုးတက်ရေးအဲ့ကမှတဆင့်နေပြီးတော့ရခိုင်ပြည်နယ်အတွက်လိုအပ်တဲ့သုတသံအရင်းမြစ်ကိုရန်ကုန်ကနေတိဆောက်တယ်လို့ပဲရခိုင်ပြည်နယ်မှာရှိလာမဲ့အခက်အခဲကိုလည်းပဲရန်ကုန်ကနေပြီးတော့နိုင်ငံရေးအရာဖြည့်ရှင်းမဲ့နီလန်းကောင်းတွေပေါ်ပေါက်လာမဲ့နီလန်းကောင်းတွေလည်းကျွန်မစဉ်းစားထားပြီးသားဖြစ်တယ်အဲဒါကြောင့်မလို့ဒီအကြောင်းအရာတွေကိုဆောင်ရွက်တော့ပါမယ်ဆိုပြီးတော့ပြည်သူကိုခတိကဝတ်တင်နေပဲမဲဆက်စည်းဝေးရေလုပ်ငန်းတွေကိုလုပ်ခဲ့တာဖြစ်တယ်ရှင
်။လူငယ်လူလက်တယောက်ဒါအမျိုးသမီးတယောက်အနေနဲ့နိုင်ငံရေးမှာပါဝင်လာပြီးတော့မှဒါပြီးခဲ့တဲ့၅နှစ်တက်တန်းဆိုရင်လည်းအမျိုးသားလူတော်မှာတာဝန်ထမ်းခဲ့တယ်။အခုဆိုရင်လည်းရန်ကုန်တိုင်းဒေသကြီးရဲ့ဒါပထမဆုံးအမျိုးသမီးတိုင်းသားလူမျိုးရေးရာဝန်ကြီးဖြစ်လာတော့မှာပေါ့နော်။ဆိုတော့ဒီလိုခြေနေကိုရောက်လာဖို့အတွက်ဖြတ်တန်းတဲ့အခါမှာအခက်အခဲဘာတွေကြုံရတာရှိပါလဲ။ဒီအခုနောက်ဆုံးရွေးကောက်ပွဲမှာရောဘယ်လိုခက်ခဲတွေရှိခဲ့ပါလဲ။
အခက်ခဲကတော့အများကြီးရှိခဲ့တယ်ရှင်။ဒီမြို့နယ်တိုင်းမှာ55မြို့နယ်ပေါ့နော်။ဒါပိုးပိုးကျုံကိုဖယ်လိုက်လို့ရှိရင်44မြို့နယ်။44မြို့နယ်ကိုနေပြီးတော့ဒီ data collection တွေလုပ်တဲ့အခါမှာအထူးသဖြင့်ဒီအချက်လက်စုဆောင်တဲ့အခါမှာဒီပြည်ထောင်စုရေကောက်ဝဲကော်မရှင်ကအချက်လက်တွေကိုမပေးနိုင်တဲ့အခြေအနေမျိုးမှာဆိုလို့ရှိရင် ကျွန်မဒီအချုပ်ရေးကဏ္ဍကအချက်လက်တွေကိုအသုံးပြုပြီးတော့မှကျွန်မဘယ်နေရာမှာရခိုင်နေအများကြီးရှိနေတယ်အဲဘလိုအလုပ်ကင်တွေလုပ်ကင်ကြရတယ်ဘလိုနေထိုင်ကြရတယ်ဒါတွေကိုလေ့လာခွင့်ရရှိရတာပါဒီပြည်သူတွေရဲ့လိုအပ်ချက်တွေကိုလေ့လာရတာကျွန်မအတွက်အများကြီးအခက်အခဲရှိခဲ့တယ်နောက်ချက်ကနေပြီးတော့ကျွန်မနဲ့အတူတူဒီဆိုင်မင်းတစ်ခုလုံးကိုဖြတ်တန်းကြမဲ့အဲလူငယ်လူရွယ်တွေကိုကျွန်မစုဆောင်တဲ့အခါမှာနေပြီးတော့ဒီကိုဗစ်အခက်အခဲကြောင့်ဟိုထင်တဲ့လောက်ခရီးမပေါက်ခဲ့တာရှိတယ်အဲဒါမဲ့ကျွန်မအဲ့လိုမျိုးခက်ခဲတဲ့ကွက်လပ်ကိုတော့လူမှုကွန်ရက်မှာဒီ Chume Sunday Talk အနေနဲ့ဒီဘာသာရဲ့အသီးသီးမှာကျွမ်းကျင်ကြတဲ့ပုံကိုယ်တွေကိုဖိတ်ခေါ်ပြီးတော့မှအChume Sunday Talk ကိုစီစဉ်ခဲ့ရတဲ့အခြေအနေတွေရှိရဲ့
ကိုလိုပဲဒီနိုင်ငံရေးမှာစိတ်ဝင်စားတဲ့ပါဝင်လှုပ်ရှားခြင်းနဲ့လူငယ်မျိုးသမီးတွေအများကြီးရှိနေပါတယ်သူတို့တွေအတွက်ရောကိုကဒီရှေ့ရဖြတ်တန်းမိသားလူတယောက်အနေနဲ့ဘာတွေအကြံပေးနိုင်မလဲဘလို့အပိစကားတွေပြောနိုင်ပါမလဲရှင့်
အဲဒီမြန်မာနိုင်ငံမှာပေါ့နော်ဒီမျိုးသမီးနိုင်ငံရေးလုပ်တဲ့အခါမှာအများသောအဖြစ်ဒီကျမတို့ case ဆိုလို့ရှိရင်အရန်ဝေဖန်ခံရတယ်လူမှုကွန်ရက်ကနေပြီးတော့ကောင်းတဲ့အကျိုးတွေပေးတယ်လို့လူမှုကွန်ရက်ပေါ်မှာရက်တည်တဲ့အခါမှာလည်းတချို့ပေါ့နော်အတိုက်ခံတွေအများကြီးထုတ်နေတာတွေကြုံရတယ်ဒါတွေကိုကျမတို့ဖြတ်တန်းရပါမယ်ဒီလိုမျိုးဖြတ်တန်းတဲ့အခါမှာစိတ်မလျှော့ဖို့နဲ့အဓိကဟိုနိုင်ငံရေးကိုတစိမ့်မမတ်လုပ်ဖို့ဒူဝေတံပေးခံရမယ်ရှင်ဒါကြောင့်လဲဆိုတော့အော်ကျမတို့ဒီမြန်မာနိုင်ငံမှာကဒီမိုကရေစီထွန်းကားမှုအားနည်းသေးတယ်။အဲပြီးလို့ရှိရင်နေပြီးတော့ကျမတို့ဇက်တိုက်ပဲတပါတီကအနိုင်ရတဲ့စနစ်ပေါ်မှာအခြေခံတလို့ဖြစ်နေတယ်။အဲပြီးလို့ရှိရင်ငင်းငန်းရေးမရသေးဘူး။ငင်းငန်းရေးမရသေးတဲ့အပြင်ကျမတို့ခိုင်မင်းနေဆိုလို့ရှိရင်ပဋိပက္ခတွေပို့ပြီးတော့တိုးပွားလာနေတယ်။နောက်တစ်ခုကပါတီတွေအကွဲပြဲတွေရှိတယ်။ဒီကြားထဲမှာပဲနေပြီးတော့မျိုးသမီးတွေဟာနိုင်ငံရေးလုပ်မယ်ဆိုလို့ရှိရင်ဒီ professional နိုင်ငံရေးကိုတော်ဖို့အတွက်ကျမတို့ပြင်ဆင်ရပါမယ်။ကိုယ့်ရဲ့နိုင်ငံရေးခံယူချက်မှန်ကန်မှုကအရေးကြီးပါတယ်။အဲဒီအမျိုးသမီးပဲဖြစ်ဖြစ်မျိုးသားပဲဖြစ်ဖြစ်နိုင်ငံရေးတီလမရှိဘူးဆိုလို့ရှိရင်ရေးချီခံဖို့ခက်ပါတယ်။အဲဒါကြောင့်မလို့ကျမတို့အမျိုးသမီးတွေဟာတက်လုံကောင်းရပါမယ်။အဲပြီးလို့ရှိရင်ကျမတို့ကိုမျိုးသားတွေကနေရာပေးမှတောင်းဝန်ပေးမှဆိုတာချက်အဲကိုလုံနိုင်စွမ်းကိုအကောင်းဆုံးကျမတို့အလုပ်လုပ်မယ်။အဲကျမဒီဖြတ်တန်းမှုတဲ့တစ်ယောက်မှာကြာလို့ရှိရင်တော့အခက်ခဲအများကြီးရှိခဲ့တယ်။တချို့နေရာမှာနေပြီးတော့ကျမတို့ဒီအမျိုးသားမျိုးသမီးခွဲခြားဆက်ဆံမှုမရှိလို့အထင်ရပေမဲ့လည်းတကယ်တမ်းအရေးကြီးတဲ့ဆုံးဖြတ်ချက်နေရာတွေရောက်ပြီဆိုလို့ရှိရင်အမျိုးသမီးတွေကအတက်ငယ်လို့တကြောင်အမျိုးသမီးဖြစ်လို့တကြောင်လို့ရှိရင်အမျိုးသားလောက်အချိန်မပေးနိုင်ဘူးလို့ထင်ကြီးပေးတာကြောင့်တကြောင်နေပြီးတော့အမျိုးသမီးတွေကဆုံးဖြတ်ချက်ချတဲ့နေရာကိုမရောက်ရှိလာဘူး။အဲဒါကြောင့်မလို့ကျမတို့အမျိုးသမီးတွေနိုင်ငံရေးထဲမှာများပါဝင်ကြပါကြီးသူကောင်းကျိုးကိုဆောင်ရွက်နေတဲ့အမျိုးသမီးတယောက်အတွက်ကတော့ဒီနိုင်ငံရေးလောကထဲမှာအမြဲရှိနေအောင်ဥဆောင်မှုကဏ္ဍမှာအမြဲရှိနေအောင်အခုကိုယ်ကိုနေပြီးတော့ကြိုးစားအားထုတ်ရမှာပါတကယ်ကြလို့ပါတယ်
ဘာသာပြန်ဆုံးလင်းအမေရိကန်တခွင်အစီအစဉ်မှာအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေကျနေထိုင်ဖို့ရောက်လာတဲ့မိဘတဦးရဲ့အခက်အခဲနောက်ဒီနေမှာနေထိုင်ရင်စေယုံမှလိုမျိုးကျမရဲ့ကုသမှုရရှိနိုင်တဲ့အစီအစဉ်လေးအကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာCOVID-19 ကရောဂါထိန်းချုပ်မှုအမေရိကန်ပြည်ထောင်စုကကြောင်းတော်တော်များများအွန်လိုင်းကနေတင်ကြားပို့ချပေးနေချိန်မှာပဲမကြသေးခင်ရက်ပိုင်းကအလားအလာကောင်းတဲ့ကိုဗစ်ကာကွယ်ဆေးစမ်းသပ်နိုင်ခဲ့တဲ့ဆိုတဲ့သတင်းကြောင်းအထူးသဖြင့်မိခင်တဦးတွေကစီမံအုပ်ချုပ်ရတဲ့မိသားစုအတွက်စိတ်သက်သာစေခဲ့ပါတယ်။ကလေးတွေကြောင်းမသွားရဘဲအွန်လိုင်းကနေသာတင်ကြားတာကြောင့်တာဝန်ပူလာတဲ့အတွက်အခက်ကြုံနေရသူပါအမေရိကန်အခြေစိုက်ဇီဝနည်းပညာကုမ္ပဏီမိုဒါနာကသူတို့စမ်းသပ်နေတဲ့ကာကွယ်ဆေးဟာ 94.5% ခန့်နှုန်းထိရောက်တာတွေ့ရတဲ့အကြောင်းကုမ္ပဏီရဲ့စမ်းသပ်မှုရလဒ်တွေနဲ့ပတ်သက်တဲ့ကနဦးလေးလာသုံးသက်ချက်ကိုတင်းလာနေကထုတ်ပြန်ပါတယ်။လွန်ခဲ့တဲ့သတင်းပတ်တင်းလာနေကလည်းပတ်ဖိုင်ဇာကုမ္ပဏီကသူတို့စမ်းသပ်နေတဲ့ကာကွယ်ဆေး 90% နှုန်းကျော်ထိရောက်တာတွေ့ရတယ်လို့ကြေညာခဲ့ပြီးတဲ့နောက်ဗုဒ္ဓဟူးနေ့မှာတော့သူတို့ရဲ့ဆေးဟာ 95% နှုန်းအထိထိရောက်တယ်ဆိုပြီးတော့ပြောင်းလဲပြောဆိုသွားတယ်။ဒါပေမဲ့လည်းဒီကုမ္ပဏီနှစ်ခုလုံးရဲ့စမ်းသပ်မှုရလဒ်တွေဟာကနဦးအစ်စ်မှာသာရှိနေသေးတယ်ဆိုတာကိုသိပ္ပံပညာရှင်တွေကသတိပေးထားပါတယ်။အခုအခါမှာတော့ဒီဆေးကုမ္ပဏီတွေကအရေးပေါ်အခြေအနေမှာသူတို့ဆေးကိုသုံးဆွဲခွင့်အစိုးရစီမလက်မဲ့ရပိုင်းဒါမှမဟုတ်တရင်ပတ်တွေအတွင်းရှောက်ထားကြဖို့ရှိပါတယ်။ဒါပေမဲ့လည်းအခုကာကွယ်ဆေးကိုကြေကြေပြပြအသုံးမချနိုင်ခင်မှာပဲအမေရိကန်ပြည်ထောင်စုအတွင်းကိုဗစ် -19 ရောဂါကူးစက်ခံရသူ17သန်းလောက်ရှိနေပြီးတော့လွန်ခဲ့တဲ့သတင်းပတ်အတွင်းမှာကူးစက်သူ3သန်းလောက်ရှိခဲ့တာပါဒီလိုအခြေအနေတွေကြောင့်ပြည်내အုပ်ချုပ်ရေးမှုတွေနဲ့ မြို့တော်ဝန်တွေကလာမယ့်ကျေးဇူးတော်နေ့မတိုင်ခင်မှာအသွာလာကန့်သတ်မှုတွေပြန်ချမှတ်လာပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာတဝန်းလူပေါင်း 1.3 သန်းသေဆုံးခဲ့ပြီးအဲ့ဒီထဲမှာအမေရိကန်ပြည်ထောင်စုမှသေဆုံးသူ2,000ခွဲကျော်ပါဝင်ပါတယ်။ဂျန်နီဘတ်ဒေါဖာအခုနှစ်နွေရာသီမှာအယ်လန်ကနေအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့ချေချနေထိုင်သူဖြစ်ပါတယ်။အသက် 17 နှစ်အရွယ်သမီးတစ်ယောက်နဲ့9နှစ်အရွယ်သားတစ်ယောက်ကိုမိခင်တဦးတွေကပဲအဆစအအရာရာတာဝန်ယူလုပ်ကင်ပေးနေရတာပါ
။ But I think they like America but it's just so limited what we can do sometimes my
ကလေးတွေကတော့အမေရိကကိုကြိုက်ကြတယ်ထင်ပါတယ်။ဒါပေမဲ့လည်းအကန့်အသတ်တချို့ရှိနေတာဆိုတော့တချို့တွေကဥရောပကနေအမေရိကကိုပြောင်းသွားတာဟုတ်ရောဟုတ်ရဲ့လားလို့စကြပါတယ်။
စတင်မှာမတိုင်ခင်တုန်းကတော့ကလေးတွေဟာကျောင်းမရောက် online ကနေပါစတင်ကြခဲ့ပေမဲ့အဲ့ဒီနောက်ပိုင်းမှာတော့ online ကနေသာတင်ကြပါတော့တယ်ခရီးသွားဖို့အစီအစဉ်တွေလည်းဖျက်သိမ်းလိုက်တာကြောင့်ကလေးတွေဟာအိမ်မှာပဲနေနေရပြီးပတ်ဝန်းကျင်တစ်ကလူမှုအတိုင်းဝန်းနဲ့ထိတွေ့ဆက်ဆံခွင့်လည်းမရတော့ဘူးလို့ဆိုပါတယ်အလဲရန်စပြီးတော့တက်ရောက်တဲ့ Kira Sweet Bank က
I'd say we probably did learn less this year because of coronavirus
ဒီနှစ်တော့စာသိမ့်မသင်ဖြစ်ဘူးလို့ထင်ပါတယ်ကယောဂါကြောင့်ဒီကျောင်းမှာမှသင်ယူရမယ့်ဟာမျိုးတွေဆိုရင်မသင်ဖြစ်တော့ပါဘူ
းအထူးသဖြင့်နိုင်ငံသစ်မှာပြောင်းရွှေ့လာသူတွေအဖို့ပို့ပြီးတော့လည်းအခက်ကြုံရတာပါသားဖြစ်သူ Corner Sweet Man က
Well it doesn't feel the best because you don't get to meet
လူအများကြီးနဲ့မတွေ့ရတော့တခုခုလိုနေတယ်လို့ပါပဲလူအစ်စ်တွေအဖို့တငယ်ချင်းအစ်စ်တွေလည်းထပ်မရတော့ပါဘူ
း Back off ကတော့အကြံပေးတဲ့ဦးအဖြစ်အချိန်ပြည့်အလွတ်လွတ်ကိုင်နေတဲ့တစ်ချိန်ထဲမှာမိဘတူအနေနဲ့ကလေးတွေရဲ့အင်ဇာကိုလည်းကူတင်ကြပေးရပါတယ်။ကလေးတွေသုံးတဲ့ iPad တစ်ခုခုမှားနေရင်ပြန်ပြင်ပေးရတယ်လို့ကလေးတွေအင်ဇာပြီးမပြီးလဲတေးကြအောင်စစ်ဆေးပေးရပါတယ်
။ You know it's hard for the teachers, it's hard for the families.
It's hard for the youth.
It's hard for the kids.
ဆရာဆရာမတွေအတွက်လည်းအဆင်မပြေတယ်လို့ကလေးတွေမိသားစုတွေအတွက်လည်းအခက်အခဲတွေကြုံရပါတယ်။ကျွန်မလည်းအမေတယောက်ထဲနဲ့လှုပ်ပေးရတာတွေကများနေတော့အလျင်မမီတော့ပါဘူး။
COVID-19 တာဝန်ဆေးဟာနှစ်ကြိမ်ထိုးရမှာဖြစ်ပြီးတော့သတင်းပတ်ချပြီးထိုးရမှာပါ။အမေရိကန်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတော့ Moderna ကာကွယ်ဆေးတန်း20၊ Pfizer ဆေးတန်း20ဒီဇင်ဘာနှောင်းပိုင်းမှာရရှိဖို့မျှော်မှန်းထားပါတယ်။တကယ်လို့ဆေးဝါးနဲ့အစားအစာကြီးကြပ်ရေးအဖွဲ့ FDA ကအရေးပေါ်အခြေအနေမှာသုံးဆွဲခွင့်ပေးလိုက်မယ်ဆိုရင်တော့ဒီဆေးတွေကိုဒီနှစ်မကုန်ခင်မှာအချိုးကျမျှဝေပေးသွားနိုင်ွယ်ရှိပါတယ်။
And I think if we knew for sure that there was going to be, you know, a vaccine early next year and that they were going to go
တိတ်မကြခင်ရမှာဆိုတော့စောင့်နိုင်ပါလေအဲ့လိုမှမဟုတ်ရင်တော့တစ်နှစ်ပတ်လုံးဘလို့လုံးရမယ်မသိတော့ပါဘူးကလေးတွေတစ်နှစ်လုံးကြောင်းပြတ်ကြမှာလားစာသင်ချိန်တွေရော့မှာလားဘာမှရေရရမရှိဖြစ်နေမလားပဲအချိန်အပိုင်းခြားနဲ့ဘယ်တော့ဘာဖြစ်မယ်ဆိုတာကိုသိရရင်တော့အဆင်ပြေဆုံးပါ
ကာကွယ်ဆေးထုတ်ခဲ့မသူတွေအရင်ဆုံးရမယ်ဆိုတာကိုတော့မသိရသေးပါဘူး။ဂျမိုင်းနဲ့လူသားအရေးမြဆိုင်ရာဝန်ကြီး Alex Aza ကတော့အသက်65နှစ်ကျော်ရီဂျမိုင်းဝန်ထမ်းတွေကိုကာကွယ်ဆေးထိုးဖို့ဇန်နဝါရီလကုန်မှာဆေးဝါးအလုံးလောက်ရဖို့မျှော်မှန်းထားတယ်လို့ဆိုပါတယ်။လာမယ့်နှွေဦးရသည်ဒါမှမဟုတ်နှွေရသည်မတိုင်ခင်မှာတော့ကိုကံအားကောင်းသူတွေပါထိုးနိုင်မယ်လို့ဂျမိုင်းတာဝန်ရှိသူတွေကလည်းခန့်မှန်းထားပါတယ်။ Bogdorf က
You know America in general is great because it'sYou know, people are really resourceful. So all
the young people in America ma asin pi ba de. Wie che sia ri le mya ba de. Kle ri chang ga si man mu chang akhet khe twi ya de kha ma le bwa tu mi khin ri su paung pi lo a pyan a lan ku ni pe ja ba de.
Se pinya shin ri ga do di ne saung ya di ma lu the pyao mya le me lo twet che comment tha de de chain ne ma backed off ga do aimi jin ri ye ku ni ne akhet khe ri ko set let jaw phyat nai le me so pi lo myo let ni ba de khmya.COVID-19 ကာယောဂါကာလမှာအကြောင်းမျိုးမျိုးကြောင့်ဆေးရုံကိုသွားပြီးတော့ကျန်းမာရေးကုသမှုခံယူရသူတွေအတွက်အဲ့လိုသွားရတာဟာအပိုဝင်တော့ဝင်ဖို့တခုလိုဖြစ်နေတာပါ။တာမန်ကိုကံအားကောင်းတဲ့သူတွေတောင်မှကိုရိုနာဗိုင်းရပ်စ်ကူးစက်မှာကိုရှောင်ရှားတဲ့အနေနဲ့ကိုယ့်အိမ်မှာပဲနေထိုင်လှုပ်လှုပ်ကိုင်နေကြတာမှတချို့ကတော့ဆေးရုံကိုမသွားမဖြစ်သွားမယ်အခြေအနေကိုရင်ဆိုင်ကြရပါတယ်။ဒါမှမလဲအခုခါမှာတော့ဆေးရုံမှာကုသမှုခံယူရမယ့်ဝန်ဆောင်မှုကိုတချို့ကျန်းမာရေးဝန်ဆောင်မှုအဖွဲ့တွေကအိမ်တန်ရာရောက်လိုက်ပြီးတော့ကုသမှုပေးနေပါတယ်ဆေးရုံသွားမှာကိုဆိုရင်လည်းလူနာတဦးဖြစ်သူဝီလျံမယ်ရီက
With the COVID-19 I didn't want to be involved with that
ဒီကိုဗစ်ကာလမှာတခြားလူနာတွေနဲ့အတူဆေးရုံတက်မနေချင်ပါဘူးအခုအိမ်မှာနေပြီးတော့ကုရတာဆိုတော့အဆင်ပြေပါတယ်လို့ပြောပါတယ် Medically Home ကျန်းမာရေးဝန်ဆောင်မှုအဖွဲ့ဟာ Massachusetts ပြည်နယ် Boston မြို့တဝိုက်မှာအခုလိုအိမ်နိုင်ရာရောက်ကျန်းမာရေးဝန်ဆောင်မှုပေးနေတာပါ ဈေးရုံသုံးပစ္စည်းတွေ၊သူနာပြုတွေ၊ဓာတ်ခွဲခံကိရိယာတွေ၊ X-ray ဆက်တွေဒါတွေယူလာပြီးတော့ကုသပေးနေတယ်လို့ဆိုပါတယ် Medically Home အကြီးအကဲ Rafael Rakowski က
You had Bluetooth, high-speed internet, wireless device.
Bluetooth, မြန်လုံးမြင့် internet, Wi-Fi, လူနာရဲ့အခြေအနေကိုစောင့်ကြည့်စစ်ဆေးတဲ့ဆက်အစင်းသစ်ပြင်ထားတဲ့အရန် battery, မီးဆက် telephone ဆက်သွယ်ရေး signal စတဲ့အစင်းမြင့်နည်းပညာတွေကအိမ်မှာဘေးရန်နဲ့ကင်းကင်းနဲ့ကုသမှုပေးဖို့အဆင်ပြေစေပါတယ်လို့ဆိုပါတယ်။အခုခါမှာတော့ကျွန်မကြီးအာမခံတွေကလည်းအိမ်နံရရောက်လာပြီးတော့ကုသမှုပေးတဲ့အပေါ်ခွင့်ပြုလက္ခဏာကြောင့်ဒီနည်းပညာပိုကြေကြေပြည့်ပြည့်ဖြစ်လာဖို့အားလုံးကမျှော်လင့်နေကြပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီကျမခင်ဗျာပါခုနားမှာရှင်းနှောင်းတဝီဝီနဲ့ပြန်နေမယ်ဆိုရင်ဒီတန်းကစိတ်နှောက်ရှက်ဖြစ်စရာပါဒါပေမဲ့သိပ္ပံပညာရှင်တွေကတော့ဒီချင်းရဲ့အတန်ကိုနားထောင်ပြီးသူကလူတွေအတွက်အန္တရာယ်ပေးနိုင်မပေးနိုင်ဖော်ထုတ်နိုင်ပါပြီ။အခုကြားတဲ့အတန်ပိုင်ရှင်ချင်းကလေးတွေဟာကမ္ဘာပေါ်မှာလူတွေအတွက်အမြင့်အကြီးဆုံးသတ္တဝါတွေဖြစ်ပါတယ်။သူတို့ကညှက်ဖျားငန်းဝါအဖျားနဲ့သူ့နုံတုပ်ကွေးလိုရောဂါတွေကိုဖြစ်စေတဲ့ဘက်တီးရီးယားတွေကိုသဲလာတတ်တဲ့အတွက်ကမ္ဘာတလုံးမှာနှစ်ဆယ်လူပေါင်းသိန်းနဲ့ချီပြီးတည်ဆုံရတာပါ။အခုလိုလူကိုတည်စေတဲ့အချိန်ဒုက္ခပေးနိုင်တဲ့အကောင်လေးတွေကိုဗမာတွေ့နိုင်တဲ့ဆိုတာကိုစောင့်ကြည့်နိုင်တဲ့ app ကိုသိပ္ပံပညာရှင်တွေကထင်ပါတယ်။ချင်းရင်းအတန်ကိုသုံးပြီးထွန်းထားတဲ့ဒီ app ကို Google ရဲ့ Android ဖြစ်ဖြစ် Apple ရဲ့ iOS မှာဖြစ်ဖြစ်ဘယ်လက်ကင်ဖုန်းမှမဆိုသုံးနိုင်ပါတယ်။လက်ကင်ဖုန်းရှိတဲ့ဘသူမဆိုဒီ app ကိုသုံးပြီးဘလို့ချင်းအမျိုးအစားလဲဆိုတာသိအောင်လုပ်နိုင်တဲ့အတွက်ဒီယောဂဆိုးတွေမဲအောင်တားဆီးနိုင်တယ်လို့ဒီ app တီထွန်းတဲ့အဖွဲ့ကHari Priya Bahedi Nararinan ga pyo ba de.
If they see a mosquito around us, they just open the phone, open up the app.
Ko na ma chin na gaung yauk la de so yin ko lak kai phone go phwet lai yum ba de. Pi yin di application go phwet, a de chin shi de niya go phone na chain, naw mat tan tin de record so de clock go nait lai yum ba be lo pyo daw da ba. Nararinan ha Stanford tak ka do ga bwet lon chang tu tu ni ne di siman yin ma sa pi ba ya la ba. Tu a khu kha ma raw Los Angeles ကကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ကိုခန်းဆိုင်ရာယောဂပီးပညာဌာနမှာတာဝန်ထမ်းဆောင်နေသူဖြစ်ပါတယ
်။ So then when the mosquito, you know, flaps its wings and starts flying around, it makes that noise, right? That annoying buzzing noise.
ချင်းကသူ့ရဲ့တောင်ပန်းတွေကိုတစ်ဖြတ်ဖြတ်ခတ်ပြီးကိုယ်နားမှာစပြီးပြန်ဝဲလာမယ်ဆိုတဝီဝီနဲ့ဆိတ်ရှုပ်စရာအတန်ကိုကြားရမှာပါ။ဒီတန်ကိုကျမတို့က a bus app နဲ့ဖမ်းပြီး record လုပ်ရပါတယ်လို့ပြောပါတယ်။ချင်းတွေတင်နေတဲ့ယောဂအများပြားအတွက်ကုသဖို့ဆေးမရှိတယ်လို့သူတို့တွေကာဝယ်ဆေးလည်းမရှိပါဘူး။ဒါကြောင့်ဒီယောဂတွေကိုထိမ့်ချုပ်ဖို့လုပ်မယ်ဆိုရင်အကောင်းဆုံးနည်းလမ်းကချင်းတွေကိုပြစ်မှတ်ထားနှိမ့်နေရမှာဖြစ်ပါတယ
်။ If we're going to tackle diseases caused by mosquitoes like malaria or dengue,
ညချားတို့သွေးလွန်တုပ်ကွေးတို့လိုချင်းကြောင့်ဖြစ်တဲ့ယောဂတွေကိုကင်တွယ်တဲ့အခါအရေးကြီးဆုံးဆင်ကချင်းတွေဘယ်မှာရှိတယ်ဆိုတာကိုသိအောင်လုပ်ဖို့လိုတယ်လို့ပြောပါတယ်။ဒါပေမဲ့ချင်းတွေကိုစောင့်ကြည့်မှတ်တမ်းတင်တဲ့သမီးဦးကြံကြီးကအချင်းကုံသလိုဇေယျကလည်းချိပါတယ်။ဘာကြောင့်လဲဆိုတော့ချင်းတွေကိုထောင်ဖမ်းဖို့ကလူရင်အတော်လိုသလိုဖမ်းမိတဲ့ချင်းဘာမျိုးစားလဲဆိုတာကိုပြောနိုင်ဖို့လဲအသေးချာလေ့ကျင့်ပေးထားတဲ့ကျွမ်းကျင်ပညာရှင်တွေလိုအပ်လို့ဖြစ်ပါတယ်။ချင်းမျိုးစိတ်ပေါင်းက3500လောက်ရှိပါတယ်။ဒါပေမဲ့ဒီထဲမှာလူကိုအငြင်းပေးနိုင်တဲ့မျိုးစိတ်က40လောက်ပဲရှိတယ်လို့စီမံကိန်းကအဓိကတာဝန်ယူထားတဲ့Stanford တက္ကသိုလ်ဇီဝအင်ဂျင်နီယာဌာနပေါ်မောက်ကမနူးပရိုကက်ရှ်ကပြောပါတယ
် In your backyard do you have a nuisance mosquito or do you have a potentially dangerous mosquito
ကိုချောင်းဝင်းထဲမှာရှိနေတဲ့ချင်းဟာစိတ်အနှောက်အယှက်ပဲပေးတဲ့ချင်းလားလူအတွက်အန္တရာယ်ဖြစ်စေနိုင်တဲ့ချင်းလားဆိုတာသိဖို့လိုပါတယ
်ဒီလိုသိနိုင်ဖို့ပရိုကက်ရှ်အဖွဲ့ကချင်းရဲ့အတန်ကိုနားထောင်ဖို့ဆုံးဖြတ်ခဲ့ပါတယ်အဓိကအကြောင်းကချင်းတွေဟာသူ့ရဲ့အတန်တွေကိုအပေါ်အောက်ခတ်တဲ့အခါမြည်တဲ့အတန်ကချင်းတစ်မျိုးနဲ့တစ်မျိုးမတူကြတာကြောင့်ဖြစ်ပါတယ်မျိုးစိတ်တိုင်းအတွက်တစ်မျိုးနဲ့တစ်မျိုးတဝီဝီမြည်တမ်းဟာနည်းနည်းလေးစီလောက်တော့ကွဲတာပါအခုကြားရတဲ့အတန်းဟာစိတ်နှောက်ရှက်ပဲပြီးတဲ့အချင်းတကောင်ရဲ့အတန်းမှာဒီမျိုးစားကလူတွေမှာယောဂဖြစ်စေတဲ့ကပ်ပါးကောင်တွေကိုသဲလာတဲ့အမျိုးမဟုတ်ပါဘူး အခုကြားတဲ့အတန်ကတော့ငှက်ဖျားရောဂါတည်ဆောင်နိုင်တဲ့အန္တရာယ်ပေးနိုင်ခြင်းရှိတဲ့ချင်းမျိုးစားရဲ့အတန်ဖြစ်ပါတယ်။ဒီချင်းရဲ့ဝီတန်ကိုလက်ကင်ဖုန်းနဲ့ကအဘတ်အက်နဲ့ဖုန်းသုံးသူကနေမှတ်တမ်းတင်နိုင်ပါတယ်။အတန်ဖန်တာကလည်းတစ်စက္ကန့်၂စက္ကန့်လောက်ပဲလိုပါတယ်။ဒီတန်ကို app ကသူ့မှာရှိတဲ့ database အချက်အလက်တွေနဲ့နှိုင်းယှဉ်ပြီးဘလို့ချင်းမျိုးစိတ်ဖြစ်နိုင်လဲဆိုတာကိုပါထုတ်ပေးပါတယ်။တကယ်တော့ cell phone လို့ခေါ်တဲ့လက်ကင်ဖုန်းတွေဒါမှမဟုတ် smartphone တွေဟာဘီလီယံနဲ့ချီတဲ့လူရဲ့လက်ထဲမှာရောက်နေပြီဖြစ်ပါတယ်။ဒါကြောင့်အရင်တော့မလုပ်နိုင်ခဲ့ပေမဲ့အခုချင်းတွေကိုကြည်ကြည်ပြည့်နဲ့စောင့်ကြည့်နိုင်ပြီလို့သူတို့အဖွဲ့ကပြောပါတယ
်။ This is something that doesn't require fancy smartphones. Just very bare minimum basic cell phones are actually good enough.
ဒီ app ကိုသုံးဖို့အတွက် smartphone အမျိုးအစားသိကောင်းကောင်းရှိစရာမလိုပါဘူး။ရိုးရိုးလက်ကင်ဖုန်းလောက်ဆိုကောင်းကောင်းသုံးလို့ရပါပြီ
။ကမ္ဘာတစ်လွှားကလူတွေပေးတဲ့အချက်လက်တွေပေါ်မှာမူတည်ပြီးအငြင်းကြီးတဲ့ချင်းမျိုးစားတွေဗမာနေရဆိုတာကိုပြတဲ့မြေပုံကိုဒီ app ကတဖြည်းဖြည်းထုတ်ယူပါလေ။ဒါဟာသိပ္ပံပညာရှင်တွေအတွက်အထောက်အကူဖြစ်စေုံနဲ့မကဘဲကျန်းမာရေးအာဏာပိုင်တွေအတွက်လည်းဘယ်ဒီကမှဘာရောဂါဖြစ်လာတော့မယ်ဆိုတာနဲ့ဘယ်မှာချင်းငင်းကြီးလုံးဝမယ်ဆိုတာကိုခံမနိုင်တော့မှာဖြစ်ပါလေ။အခုလိုမျိုးလူမှုအတိုင်းဝန်းကပါပအဝင်လှုပ်ဆောင်မှုမျိုးဟာချင်းကနေဖြစ်တဲ့ယောဂဆိုင်အပြစ်ကနာကြီးတွေကိုဖြေရှင်းရမှာအဓိကကဏ္ဍကနေပါဝင်မယ်လို့လည်း Progress ကယုံကြည်ပါလေ။
More number of people engaged, the better the tool gets. So we're very excited that if literally, you know, hundreds of thousands of people are recording mosquitoes every day, especially, you know, around the world, it will create the kind of a community that is needed.
ဒီအသုံးချနေကလူများများပါဝင်လာလေပိုကောင်းလေမို့ကျွန်တော်တို့သိစိတ်လှုပ်ရှားနေတာပါခက်ချင်းချင်းပြောမယ်ဗျာတကယ်လို့နေတိုင်းလိုလိုပဲတန်းနဲ့ခြေတဲ့လူတွေကချင်းတွေကိုမတန်းတင်ကြမယ်ဆိုရင်တွက်ကြည့်စမ်းပါတကဘာလုံးပါလာဖို့လိုအပ်နေတဲ့အတိုင်းအဝိုင်းမျိုးကိုဖန်တီးပေးမဲ့သဘောဖြစ်ပါတယ
်အဘတ် app ကိုဒီဇင်ဘာဒါမှမဟုတ် January လလောက်မှာ free download လုပ်နိုင်တော့မှာဖြစ်ပါတယ်အပြည့်အစုံကိုတော့ abus.stanford.edu website ဆာမျက်နှာမှာကြည့်ရှုနိုင်ပါတယ် Britain နိုင်ငံ Oxford တက္ကသိုလ်ကနောက်သုတေသနပညာရှင်များအဖွဲ့တစ်ဖွဲ့ကလည်းအလားတူလက်ကင်ဖုန်းသုံး app တစ်ခုဖြစ်တဲ့ Mossware ကိုသုံးပြီးကျပ်ရှာချင်တွေကိုသူတို့ရဲ့အတန်တွေနဲ့ခွဲခြားပြီးသိနိုင်မှုစ조사နေတာပါချင်တွေရဲ့တဝီဝီနေတဲ့အတန်ကိုကြားလိုက်တာနဲ့အများစုကရိုက်ဖို့ပြင်နေကြပေမဲ့ချင်ကိုမရိုက်ခင်လက်ကင်ဖုန်းကိုထုတ်ပြီးအရင်မှတ်တမ်းတင်ဖို့သူတေသနာပညာရှင်တွေကမျှော်လင့်နေကြောင်း VOA သတင်းတောက် Asher Jones ရဲ့ပြောကြားချက်ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်။ခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်။အမေရိကန်ပြည်ထောင်စုတောင်ပိုင်းကဂျော်ဂျီယာပြည်နယ်မှာနှစ်ပေါင်း30နှစ်ပါအတွင်းပထမဆုံးအနေနဲ့ဒီမိုကရက်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်အနိုင်ရလိုက်ပါတယ်။မက်ဆီရဲ့ငါးသားနေပါကိုလက်နဲ့တစ်ခုချင်းပြန်ပြီးတော့ရေတွက်ချက်အရသမ္မတထရမ့်ထံမစ္စတာဘိုင်ဒန်က6ခံမဲ့ 12,000 ကျော်အသားရတာကြောင့်ရွှေကောက်ပွဲတာဝန်ရှိသူတွေကြေညာခဲ့ပြီးတဲ့နောက်မှာတော့ပြည်နယ်ကုစလဲမဲ့16မဲကိုမစ္စတာဘိုင်ဒန်အနိုင်ရကြောင်း AB သတင်းဌာနကကြာတာပတင်းနေမှာကြေညာခဲ့တာပါရွေးကောက်ပွဲအနိုင်ရဖို့လိုအပ်တဲ့ကုစလဲမဲ290ကိုရရှိခဲ့တဲ့အချိန်တုန်းကလည်းမစ္စတာဘိုင်ဒန်ကိုရွေးကောက်ခံသမ္မတအဖြစ် AB ကအတိအမှတ်ပြုကြေညာခဲ့တာပါမြောက်ကိုရီးယားလုံသမားတွေကိုအတင်းကျပ်အလုပ်ခိုင်းစေနေတဲ့ဆိုရဲဆွဆွဲချက်တွေကြောင့်ကုမ္ပဏီတစ်ခုကိုအမေရိကန်ဘာသာရေးဝန်ကြီးဌာနကကြာတာပတင်းနေ့မှာတန်ခါအရေးယူမှုတွေချမှတ်လိုက်ပါတယ်။ရုရှားဆက်လို့ရေးကုမ္ပဏီ Macron LLC နဲ့ရုရှားနိုင်ငံမှာလုပ်ငန်းလဲပတ်နေတဲ့မြောက်ကိုရီးယားရဲ့ Korean Coastal အထွဋ်အထိပ်ကုမ္ပဏီ Corporation ကိုအရေးယူတန်ခါလိုက်တဲ့အကြောင်းအမေရိကန်ဘာသာရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားအလုပ်သမားအားလုံးကို2019ဒီဇင်ဘာ22ရက်နေ့နောက်ဆုံးထားပြီးတော့နေရက်ပြန်ပို့ရမယ်ဆိုတဲ့ကုလသမဂ္ဂအလုံးကြီးကောင်စီရဲ့ပြဋ္ဌာန်းချက်ကိုမလိုက်နာတဲ့အတွက်အခုလိုတန်းခတ်မှာပါကမ္ဘာတစ်ဝန်း COVID-19 ရောဂါကူးစက်မှုတွေမှာတော့အမေရိကန်ပြည်အောင်စုကရောဂါကူးစက်မှုနဲ့တိုက်ဆုံမှုအများဆုံးနိုင်ငံအဖြစ်ဆက်ရှိနေပါတယ်အမေရိကန်မှာ COVID-19 ကူးစက်သူက 17.9 တန်းကျော်နဲ့တိုက်ဆုံသူက 3 သိန်းခွဲကျော်ပါတယ်အမေရိကန်ပြည်သူတွေအနေနဲ့ရှေ့တရင်မှာအတွင်ကြောက်မဲ့ကျေးဇူးတော်နဲ့အခမ်းအနားကိုဘဲမှမတော်ပဲအိမ်မှာပဲနေကြဖို့သူတို့ရဲ့အားလိုက်အစီအစဉ်တွေကိုပြန်ပြီးတော့စဉ်းစားကြဖို့အမေရိကန်ယောဂါကာကွယ်ထိန်ချုပ်ရေးဌာန CDC နဲ့တခြားကျန်းမာရေးမဟာမိတ်အဖွဲ့သုံးဖွဲ့ကတရားကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်။အိန္ဒိယနိုင်ငံကတော့ယောဂါကူးစက်သူ6000ကျော်နဲ့ဒုတိယအများဆုံးဖြစ်ပြီးအိန္ဒိယမှာဒီကနေ့ယောဂါကူးစက်သူ4000ခွဲကျော်ရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယနောက်မှာတော့ဘရာဇီးနိုင်ငံမှာ6000ကျော်နဲ့ကူးစက်မှုတတိယအများဆုံးအဖြစ်ဆက်ရှိနေပါတယ်။ ီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ပြည်အိတ်ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သတော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လာပါသေးရှင်။ကျေးဇူးနှောင်းလာပ
This program has come to you from the Voice of America, Washington.